Welcome to the Voice of America in Burmese.
ဘာကမြာဗီယိုမြန်မာပိုင်းရဲ့2020ပြည့်နှစ်ဇွန်လ18ရက်ဗုဒ္ဓနေ့ညဘက်စီစဉ်နေစတင်နေပါပြီကျွန်တော်အောင်လေးပါခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့် VOE ရဲ့စီစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့မှာအစားအသောက်လက်ကားစည်းတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလင်းခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကျောင်းတွေကလည်းပိတ်ထားလိုက်ပါတယ်ဘေကျင်းမြို့မှာယောဂကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြုလိုက်တာပါယောဂကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးနောက်မှာပဲဒုတိယအကြိမ်ကူးစက်မှုတွေကျွမ်းမှာကိုစိုးရိမ်နေတဲ့အတွက်လည်းအာဏာပိုင်တွေကမြို့ကန်တွေကိုခီးမသွားကြဖို့တိုက်တွန်းထားပါတယ်လက်ကားစည်းကနေတကြောပြန်ကူးစက်မှုတွေကိုထိန်းချုပ်ဖို့ထောင်နဲ့ချီရဲ့လူတွေကိုယောဂပိုးရှိမရှိစစ်ဆေးနေတယ်လို့မြို့ရင်းကရက်ကွက်ပေါင်း30လောက်ကိုလည်းအသွာလာတွေကန့်သက်တားဆီးထားပါတယ်ပြည်ချင်းမြို့တော်မှာရှိတဲ့အထက်လေဆိပ်တွေကနေအဝင်ထွက်80ရာခိုင်နှုန်းနီးပါးလောက်ရှိတဲ့လေရင်ခီးစင်ပေါင်း1255ခုကိုဒီနေ့မနေ့မှာပဲရပ်ဆိုင်းလိုက်ကြောင်းလဲနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာပါလွန်ခဲ့တဲ့6ရက်အတွင်းပြည်ချင်းမြို့တော်မှာကူးစက်သူ139ယောက်ကိုလည်းအတည်ပြုထားပါတယ်ကျောင်းနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ4634ယောက်ပါဝင်ကူးစက်သူ8300ယောက်ရှိကြောင်းလဲအတည်ပြုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်၊ဘရာဇီးလ်နဲ့ရုရှားနိုင်ငံတွေပြီးရင်စောက်တာအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာနောက်ထပ်သေဆုံးသူ2000ကျော်တိုးလာပါတယ်။ဒေလီနဲ့မဟာရှထရာပြည်နယ်တွေကအစောပိုင်းစီးနေမှာမပါခဲ့တဲ့သေဆုံးသူဦးရေ1682ယောက်ကိုပါထည့်သွင်းထားတာပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူ11903ယောက်ရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာသေဆုံးမှုနှုန်းအဆင့်10%နေရာမှာရှိနေပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာနေ့စဉ်ကူးစက်သူလူနာသက်1000ကျော်နဲ့သေဆုံးသူ300ကျော်ရှိနေတာပါ။အခုနောက်တိုးစင်းနေရသေဆုံးမှုနှုန်းကလည်း 1.9 ခန်းနှုန်းကနေ 3.4 ခန်းနှုန်းထိတက်လာပါတယ်။ကမ္ဘာမှာသေဆုံးသူအများဆုံးဖြစ်နေတဲ့အမေရိကန်ကတော့ကနေဒါနိုင်ငံနဲ့နယ်စပ်တီမှာမဖြစ်မနေကိစ္စတွေကလွဲလို့သွာလာခွင့်မပေးဖို့တားမြစ်ထားတာကိုဇူလိုင်လ22ရက်နေ့ထိတက်တန်းတိုးခဲ့တာပါ။အမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးသူ13,600ကျော်ရှိနေပြီးကူးစက်မှုပေါင်း23,000ကျော်အတည်ပြုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်သမုဒ္ဒရာတက်ခတ်မှုတွေကြောင့်လူငယ်တပ်ဖွဲ့ဝင်18ယောက်ထံမင်းသေဆုံးပြီးတရားစင်လောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်အာဏာပိုင်တွေကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကတ္တာနိုင်ငံမှာငင်းငယ်ဆွေးနွေးမှုပြင်းစင်နေချိန်မှာပဲတက်ခတ်မှုတွေဖြစ်ပွားခဲ့တာပါ။အခြားခရိုင်မှာရှိတဲ့လူငယ်ကိစ္စကန်တစ်ခုကိုညပိုင်းမှာသဘုံတွေစီးနှင်းသိမ့်ပတ်ဖို့ကြိုးစားခဲ့ကြတာဖြစ်ကြောင်းလဲနိုင်ငံမြောက်ပိုင်းဂျော့စ်ချန်ပီနယ်ဆွေရပြောခွင့်ရသူကဗီဒီယိုကိုပြောပါတယ်။အပြန်လန်တိုက်ခိုက်မှုတွေမနေ့စောပိုင်းထိဆက်လက်ဖြစ်ပွားခဲ့ရာကအာဖဂန်စစ်သား12ဦးကြာဆုံး9ဦးဒဏ်ရာရပြီး4ယောက်ကိုလည်းတာလီဘန်တွေကအရှင်ဖမ်းဆီးသွားတယ်လို့ဒေသခံဆွေရပြောခွင့်ရမာရော့ဖ်အာဇာကပြောပါတယ်။နိုင်ငံမြောက်ပိုင်းကကွန်တက်စ်မြို့မှာလည်းလူငယ်စကန်တွေကိုတာလီဘန်တွေစီးနှင်းတက်ခတ်ခဲ့ရမှာအာဖဂန်စစ်သား9ဦးထပ်မံတေဆုံးပြီး9ယောက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသား George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့သတင်းပတ်တင်နဲ့ချီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။သမ္မတလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမိန့်မှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကံလုံးတွေတိုးတက်လာစေဖို့နဲ့အင်အားအလုံးချုပ်သုံးတယ်လို့တိုင်ကြားခံရတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနင်္ဂနွေလုံးတိုက်တာနဲ့မှတ်တမ်းပြုစုဖို့တွေပါဝင်တယ်လို့လည်းပြောပါတယ်
။ Choke calls will be banned.except if an officer's life is at risk.
ဒီတပ်ဖွဲ့ဝင်တယောက်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ခံရတဲ့အခြေအနေမျိုးကလွဲလို့လေဘင်းကိုတိုက်ချုပ်ပြီးဖမ်းဆီးတာမျိုးတွေတားမြစ်သွားမှာဖြစ်တဲ့အကြောင်းမနေ့ကလက်မှတ်ရေးထိုးတဲ့အခမ်းအနားပြီးမင်းကုန်းပြောရမှာသမ္မတကပြောဆိုသွားတာပါ။ဒါပေမဲ့လည်းရဲတပ်ဖွဲ့ဝင်တွေလက်ချက်ကြောင့်လူမဲတွေတည်ဆုံမှုနဲ့လူမျိုးရေးခွဲခြားမှုကိစ္စတွေပေါ်အခြေတင်ပြောဆိုနေရတယ်လို့တော့ထပ်သွင်းပြောဆိုသွားတာမရှိပါဘူး။သမ္မတထရန့်အမိန့်ပေါ်မှာတော့အတိုက်အခံဒီမိုကရတီနဲ့အခက်အခဲတချို့ကလုံလောက်မှုမရှိဘူးဆိုပြီးဝေဖန်ခဲ့ပါဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်မကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ တောင်နှက်မြောက်ကိုရီးယားနဲ့နိုင်ငံဆက်ဆံရေးယုံကိုဖောက်ခွဲဖြည့်ဆည်းလိုက်ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားကသူ့တပ်တွေကို22ထပ်ပြီးဆီလိုမယ်လို့ကြေညာပါတယ်။တင်းမာမှုလျှော့ချရေးတွေ့ဆုံဆွေးနွေးနိုင်ဖို့ကိုယ်စီလက်အဖွဲ့ဆီလိုမယ်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုလည်းမြောက်ကိုရီးယားကသုံးသပ်တကြီးပဲချခဲ့တာပါ။ကီဆောင်ဆက်မှုစုနဲ့မောင်ကုံကန်အပန်ပီစကန်အေရီယာတဝိုင်းပို့ထူနှစ်မှာတပ်တွေပြောင်းဝင်လာမယ်လို့မြောက်ကိုရီးယားစစ်တပ်ပြောခွင့်ရသူရဲ့ကြေညာချက်ကိုအစိုးရသတင်းဌာန KCNA ကကြေညာသွားပါတယ်။ထာအပြင်ရှေ့တန်းလုံကျုံရင်အင်အားကောင်းလာဖို့အတွက်ဆိုပြီးအရင်တုန်းကဆွန့်ပစ်ထားတဲ့ကင်းစခန်းတွေကိုပြန်အသုံးပြုသွားမယ်လို့လည်းကြေညာခဲ့တာပါ။တောင်ကိုရီးယားနယ်စပ်ပင်လယ်ကမ်းခြေအနီးမှာလည်းမြောက်ကိုရီးယားရဲ့ပုံမှန်စီးရေးလေ့ကျင့်မှုအလုံးပြန်ဆမယ်လို့ KCNA ကကြေညာခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်တို့2018ခုနှစ်မှာတမိုင်းဝန်တွေ့ဆုံဆွေးနွေးရာကရလာတဲ့တိုးတက်မှုအတော်များများဟာမြောက်ကိုရီးယားရဲ့လက်တလောလုံရက်တွေကြောင့်ပြည့်ပြည့်သွားပါပြီ။နိုင်ငံတကာဆက်ဆံရေးယုံကိုမြောက်ကိုရီးယားကအင်္ဂါနေ့မှာဖောက်ခွဲဖြည့်ဆည်းခဲ့တာပါ။တောင်ကိုရီးယားနဲ့တရားဝင်ဆွေးနွေးမှုအလုံးကိုဖျက်တောက်မယ်ဆိုပြီးပြီးခဲ့တဲ့သတင်းမှာမြောက်ကိုရီးယားကကြေညာထားပါတယ်။မြောက်ကိုရီးယားကနေထွက်ပြေးသွားခဲ့တဲ့သက်ကြွလှုပ်ရှားသူတွေကနေဆက်ကနေမိုးပြန်ပူပေါင်းတွေအသုံးပြုပြီးတော့မြောက်ကိုရီးယားကိုဆန့်ကျင်တဲ့စာရိုက်နဲ့တခြားပစ္စည်းတွေပြစ်လွတ်နေတဲ့အပေါ်မှာတောင်ကိုရီးယားအစိုးရကထိထိအောင်မသားစီနိုင်တဲ့အတွက်ဆိုပြီးမြောက်ကိုရီးယားဘက်ကသောသာထွက်နေပုံလဲရပါတယ်။ဟိမဝနာတောင်နာမော်ကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်သက်သွေးတင်းနှင်းလာနေကခိုက်ရန်ဖြစ်ပွားခဲ့တဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်ချုပ်ဖို့ကုလသမဂ္ဂကနှစ်နိုင်ငံစလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ဟာနျူကလ িয়ার လက်နက်ပိုင်းတရုတ်နဲ့အိန္ဒိယနိုင်ငံကြားနှစ်ပေါင်း45နှစ်အတွင်းအပြင်းအထန်ထိတိုက်သွင်းမှုလည်းဖြစ်ပါတယ်။ LOC လို့ခေါ်တဲ့နှစ်နိုင်ငံနယ်စပ်မှာနယ်စပ်သက်သွေးခိုက်ရန်ဖြစ်ပွားရာကလူသေဆုံးမှုတွေရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလွန်ဆိုရင်ကြောင်းနဲ့တင်းမာမှုရှော့ချဖို့တရုတ်နဲ့အိန္ဒိယဆန္ဒရှိနေကြတဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်လို့လည်းကုလပြောခွင့်ရသူအေရီကန်နီကိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းအဲ့ဒီအခြေအနေကိုအနိကဆောင်ကျင်နေပြီးတော့ငြိမ်းချမ်းစွာဖြစ်ရှင်နိုင်ဖို့အားပေးထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ပြည်ကြက်တဲ့တဲ့နှစ်ပတ်လောက်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တယ်လီဖုန်းဆက်စကားပြောဆိုရမှာနေဆာအခြေအနေတွေကိုပြောဆိုဆွေးနွေးခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူကပြောပါတယ်။တနင်္လာနေ့ကတရုတ်အိန္ဒိယနေဆာမှာနှစ်ဖက်တပ်ဖွဲ့ဝင်တွေခန့်ရန်ဖြစ်ပေါ်ရာကအိန္ဒိယတပ်သား20တိုက်ဆုံပြီးတော့18ဦးဒဏ်ရာရခဲ့တဲ့အပြင်အိန္ဒိယတပ်သားအတော်များများကိုလည်းတရုတ်တို့ကဖမ်းဆီးထားတယ်လို့အိန္ဒိယဘက်ကပြောပါတယ်။တရုတ်ကတော့သူ့ဘက်ကထိခိုက်သိမ်းဆုံးမှုတည်င်းမထုတ်ပြန်သလိုတရုတ်နယ်မြေထဲအိန္ဒိယသက်သားတွေဝင်လာပြီးတော့ရန်စတာကြောင့်အခုလိုဖြစ်ရတာဆိုပြီးတော့အိန္ဒိယကိုပြစ်တင်ပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကရေကြောင့်ချန်နာတဲ့ကမ္ဘာနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေနောက်နေလာချိန်မှာအရှိတောင်အာရှနိုင်ငံတွေကတရုတ်ရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံတွေဖြစ်လာပါတယ်။2020ခုနှစ်ပထမ5လတာအတွင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ရဲ့ကုန်သွယ်မှုကဒေါ်လာဘီလီယံ140အထိရှိခဲ့ပါတယ်။ကြာဟာမနစ်ကုန်သွယ်မှုပနာမထက်၄သတ္တမနဲ့ရခိုင်နှုန်းတူလာတာဖြစ်တယ်လို့တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကပြောပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်ရဲ့ကုန်သွယ်မှုတန်ဖိုးဟာတရုတ်နိုင်ငံရဲ့တစ်ကမ္ဘာလုံးနဲ့ကုန်သွယ်မှုရဲ့15ရခိုင်နှုန်းနဲ့ညီမျှပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်မှာကရောဂါကြောင့်မတ်လကချမှတ်ထားတဲ့ကန်သတ်မှုတချို့စပြီးတော့ဖြေလျှော့ပေးလာသလိုပိတ်ထားတဲ့ဆေးရုံလုံခြုံရေးကိုလည်းတဖြည်းဖြည်းပြန်ဖွင့်နေပါတယ်။ဗီယက်နမ်နဲ့မလေးရှားအပါအဝင်အာရှနိုင်ငံတွေမှာကရောဂါကန့်သတ်မှုတွေဖြေလျှော့ပေးလာနေတာပါအနောက်နိုင်ငံတွေမှာတော့ကန့်သတ်မှုတချို့ဆက်ပြီးရှိနေတဲ့အတွက်ကုန်သွယ်ရေးလုပ်ငန်းတွေထိခိုက်နေရတဲ့အပြင်ဝယ်လိုအားတွေလည်းကျဆင်းလာနေတာဖြစ်ပါတယ်မလေးရှားနိုင်ငံမှာပြည်ခရတဲ့နှစ်တာကာလအတွင်းရရှိထားတဲ့ဒီမိုကရေစီရေးဖြစ်ထွန်းတိုးတက်မှုတွေအခုခါပြောက်ပြက်ကုန်ပြီလို့လှိလာသူတွေကသုံးသပ်ကြပါတယ်နီပေါင်50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်2018ခုနှစ်မှာနိုင်ငံရေးပါတီတတိယအာဏာရခဲ့ပါတယ်အဲ့ဒီနှစ်မှာပဲကမ္ဘာပေါ်ကအကြီးဆုံးအကျင့်ပြတ်ချစားမှုဆွဲချက်နဲ့ဝန်ကြီးချုပ်ဟောင်းကိုဖမ်းဆီးအရေးယူခဲ့တာပါ။တခါအကျွေးညွန်နဲ့မဲ့အန်ရဲကြောင့်တရုတ်ရဲ့ကပလန်းစီမံကိန်းကိုမလေးရှားအစိုးရကဝေဖန်ပြောဆိုခဲ့တာပါ။မလေးရှားမှာအဲ့ဒီလိုသမိုင်းဝင်ရွေးကောက်ပွဲကျင်းပပြီးတော့နနစ်တတိပြင်းမြောက်တဲ့ဒီကနေ့မှာတော့ရာဒူကဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာဟာလွတ်တော်အမှတ်ပြန်ထည့်လာပါတယ်။1MDB အရှုပ်တော်ဘိုးကြောင့်တရားရင်ဆိုင်မှုစောင့်နေရတဲ့အချိန်မှာပဲနာဂျစ်ဘရာဇက်လွတ်တော်အမအဖြစ်ပြန်ရွေးခင်ရတယ်လို့ဖြစ်သိမ်းထားတဲ့တရုတ်ရဲ့ကပလန်းစီမံကိန်းထဲကမလေးတရုတ်အခြေခံအဆောက်အအုံစီမံကိန်းလည်းပြန်ပြီးတော့အသက်ဝင်လာတာပါ။တူရကီနိုင်ငံကစပြီးတော့ပြည်သူနိုင်ငံအထိတွေ့မြင်နေရတယ်လို့ပဲမလေးရှားမှာလည်း COVID-19 ကပ်ရောဂါကိုအကြောင်းပြပြီးတော့အစိုးရကအကြီးအကျယ်ဖန်ဆီးအရေးယူနေတယ်လို့လည်းလူခွင့်ရေးသက်ကြွလှုပ်ရှားသူတွေကပြောပါတယ်။ကယောဂါဆိုင်ရာကန့်သတ်မှုတွေချိုးဖောက်တဲ့အတွဲဆိုပြီးလူပေါင်းထောင်နဲ့ချီကိုမလေးရှားအစိုးရကဖမ်းဆီးနေပါတယ်။ဒီအရေးအားအိန္ဒိချင်းဖိလစ်ပိုင်နိုင်ငံပြည်ရင်တို့ဖမ်းဆီးမှုအများဆုံးလည်းဖြစ်ပါတယ်။မလေးရှားနိုင်ငံကဒီမိုကရေစီစနစ်ပျက်စီးသွားပြီလို့လည်းလူခွင့်ရေးသမားတွေကပြောပါတယ်။ ကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ပြည်တွင်းသတင်းဆောင်မပေးဖို့ချက်တွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။
အနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်တွေရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိဘူးဆိုတာနဲ့ပတ်သက်ပြီးပါတီပြောခွင့်ရကညှင်းဆိုတဲ့အပေါ်တင်ပြပေးသွားပါမယ်။ကျွန်မမိခါပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိတာတွေအထူးသဖြင့်အစ္စလမ်ဘာသာဝင်တွေကိုကိုယ်စားလှယ်အဖြစ်မရွေးချယ်ဖို့ဆောင်ရွက်ခဲ့တာတွေအပေါ်မှာဝေဖန်ချက်တချို့ရှိခဲ့ပါတယ်။အခု2020ရွေးကောက်ပွဲအတွက်ဆိုရင်လေတန်ဖြူစီရဲ့မြို့နယ်ကိုယ်စားလှယ်ရွေးတာမှာအစ္စလမ်ဘာသာဝင်တဦးရဲ့ကိုယ်စားလှယ်ရှောက်လွားကိုမြို့နယ်ကလက်မခံခဲ့ဘူးလို့ကာယကံရှင်ကမွတ်စလင်မီဒီယာတစ်ခုကိုပြောဆိုထားပါတယ်။ဒါပေမဲ့လေအနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိတာမျိုးချန်လက်ထားတာမျိုးကိုအရင်ကတော့အခုလက်ရှိမှာပါမရှိသလိုခွဲခြားမှုကိုအာမပေးဘူးလို့ဗဟိုကော်မတီဝင်ဦးညံဝင်းက VOA ကိုခုလိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့ပါတီမှာညွတ်တော်ကိုယ်စားလှယ်ရွေးချယ်ရေးနဲ့ပတ်သက်ပြီးတော့မူဝါဒရောလုပ်ငန်းစဉ်တွေမှာရောဘာသာကြားလက်မခံရဘူးဆိုတဲ့ကန့်သတ်ချက်လုံးဝမရှိဘူးအခုအဲ့ဒီလိုတနည်းအားဖြစ်သွားတယ်လို့ဆောင်ရွက်မှာဖြစ်သွားတယ်ဆိုတာကိုတော့ကျွန်တော်မသိပါဘူးအဲ့ဒီဟာလည်းကျွန်တော်သတင်းမရပါဘူးဒါကြောင့်အဲ့ဒါနဲ့ပတ်သက်ရင်တော့ကျွန်တော်ပြောစရာမရှိပါဘူး
။ပါတီဘက်ကနေလူရွေးချယ်တာမှာအဆင့်30နဲ့ရွေးချယ်တာဖြစ်ပြီးတတ်မှတ်ချက်စည်းကမ်းချက်တွေရှိပေမဲ့ဒီတတ်မှတ်ချက်စည်းကမ်းချက်တွေမှာလူမျိုးဘာသာကွဲမှုကန့်သက်တာမျိုးမပါဝင်ဘူးလို့ဗဟိုကော်မတီဝင်ပြန်ကြားရေးတာဝန်ခံမုံရအောင်ရှင်ကလည်း VOA ကိုခုလိုပြောပြပါဗျ
။လူရွေးချယ်မှုပေါ့လေသူဒေသရဲ့ရွေးချယ်မှုဘိုင်းနဲ့ဆိုင်ပါတယ်။ဆိုတော့လည်းပဲကျွန်တော်ဒီလောက်ကတော့လေရွေးချယ်မှုဘိုင်းမှာအဆင့်30ကျကြောရမယ်လေပြမစင်ကတော့မြို့နယ်ပေါ့ဒုတိယစင်ကတော့တိုင်းပြမပြည်နယ်ပေါ့တတိယစင်ကတော့မဟုပေါ့အဲ့ဒီသုံးခုဖြတ်ကျော်ပြီးတော့မှဒီဟာကအတိပြုမှဖြစ်ပါတယ
်လူရေးချေမှုအစင်စင်ကိုအခုလိုပြောဆိုခဲ့ပေမဲ့လေတတ်မှတ်စီးမြင်စီကံတွေနဲ့ပတ်သက်လို့အသေးစိတ်မပြောပြခဲ့ပါဘူးပါတီအနေနဲ့ဘယ်တော့မှလူမျိုးဘာသာကွဲမှုကန့်သက်တာမျိုးတွေကိုလုံးမမဟုတ်ဘူးလို့လေသူကပြောပါတယ်မျိုးနယ်ရွေးချယ်မှုတွေမှာအုပ်စုလိုက်ရွေးချယ်မှုနဲ့ပြဿနာကြုံရတာတွေရှိပေမဲ့ဗဟိုအဆင့်ရွေးချယ်တာမှာတော့တိတ်ချာစနစ်တကျပြန်လဲစီစီရွေးချယ်တာဖြစ်သလိုဒီလိုရွေးချယ်တာမှာလည်းခိုင်းကနာကွဲရွေးချယ်တာမျိုးမရှိဘူးလို့မုံရအောင်ရှင်ကဆိုပါတယ်။လက်ရှိတန်ဖြူစီရဲ့ပြဿနာနဲ့ပတ်သက်လို့သက်ဆိုင်ရာတန်ဖြူစီရဲ့မျိုးနယ်ဥက္ကဋ္ဌလည်းဖြစ်ကြည်သူလွတ်တော်ကိုယ်စားလှယ်ဦးညံဟိန်ကိုဆက်သွယ်မေးမြန်းလာမှာတော့ဖြစ်စဉ်ဖြစ်ပွားခဲ့တာမှန်ပေမဲ့ဆွဆွဲသူရဲ့ဂုံတိတ်ခါကိုငဲ့လို့ဘာကူမှထပ်မံဖြည့်ရှင်းတာတွေမလုပ်ဖြစ်တာဖြစ်တယ်လို့သူကဆိုပါတယ်။တမတ်စီမင်းစီကံနဲ့မညီလို့မရွေးချယ်တာသာဖြစ်ပြီးလူမျိုးဘာသာကွဲမှုရွေးချယ်မခံရတာဖြစ်တယ်လို့ဆွဆွဲသူရဲ့ပြောဆိုချက်ဟာလုံးဝမှားရင်းတယ်လို့လည်းသူကဆိုပါတယ
်။အကုန်လုံးနားလည်အောင်ပြောလိုက်မယ်။အမကြာမှာပတိပတ်ဟိုလူမျိုးကြားနေနေလို့ပါလို့သူပြောတော့ကောနော်အခုကသူကအဓိကအဲ့ဒါသူသူဥတီလိုက်တာအဥတီတော့ခဏတော့လိုက်တဲ့စစ်ဆန်အောင်ဟိုမီဒီယာကသူဂျပန်ကောင်းနဲ့တောင်ဖားတာပါပဲအဲ့တော့အကောင်းဆုံးလလေလိုက်ပေါ့သမ္မတလည်းဒီလာကြည့်ကြပေါ့ဒီအစ္စလမ်ဘာသာဝင်တွေနဲ့ပတ်သက်ဖို့သူကမြို့လူတုဟိုနေထိုင်ဆက်ဆံကြတာခွင့်နေတော်လို့လူမျိုးကြားဆက်ဆံတာလို့ရှိမရှိဘူးလလေလာလိုက်ပြီပေါ့ကျိုးစရာလည်းမလိုဘာမှဖြစ်နေတာမဟုတ်တဲ့အတွက်ဘာမှဖြစ်ရှင်းမှုမလိုဘူးကျွန်တော်တို့ရတော့
လက်ရှိမှာတော့အနာရပါတီအနေနဲ့သက်ဆိုင်ရာမြို့နယ်အလိုက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအမည်စင်းရင်တင်းတင်းတော့ကိုတနေ့ကအပြီးတက်ခဲ့ကြပါတယ်ရွေးချယ်တာမှမညှိမြဘူးဆိုတဲ့အတန်တွေနဲ့ဝေဖန်မှုတွေထွက်တာတွေတော့ရှိခဲ့ပါတယ်ဒီတင်ပြလိုက်တဲ့စည်ရင်းတွေထဲမှာဘသူတွေကိုရွေးချယ်သွားမလဲဆိုတာကတော့အစဉ်စဉ်စစ်ဆေးရမှာဖြစ်ပြီးရွေးကောက်ပွဲဝင်မဲ့ပါတီကိုယ်စားလှယ်စည်ရင်းကိုတော့ဂျွန်လာကုံမာတာဗဟိုကော်မတီကထုတ်ပြန်သွားမယ်လို့ပါတီဘက်ကဆိုပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်တွင်နိုင်ငံရေးပါတီတွေအနေနဲ့2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေကြရမှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်ဒေသတွေမှာရွေးကောက်ပွဲလုပ်နိုင်မှာမလားဆိုပြီးစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မအင်တနာထွန်းပါရခိုင်ပြည်နယ်မှာရွေးကောက်ပွဲအတွက်ရခိုင်မှာအင်အားအကောင်ဆုံးပါတီဖြစ်တဲ့ရခိုင်အမျိုးသားပါတီကအဓိကစပီးပြင်ဆင်နေပြီဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရွေးကောက်ပွဲကဖြစ်နိုင်မဖြစ်နိုင်မသေချာသေးတဲ့အနေအထားဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အင်းနုစိန်ကပြောပါတယ်။ လက်ရှိမြေပြင်မှာပြည်ပခါဖြစ်တဲ့ဒေသတွေအများကြီးရှိနေပြီးစစ်ခိုက်မှုတွေများနေတာကြောင့်ရွာတွေပြတ်ပြီးစစ်ပွဲဆောင်မှုကယ်ဆယ်ရေးစခန်းတွေကိုထွက်ပြေးနေကြရသူတွေများနေသလိုလုံခြုံရေးအခြေအနေဟာရော့ရဲရဲဖြစ်နေတဲ့အတွက်မဲဆန္ဒရှင်တွေမရှိတာမဲယုံတိဆောက်တာစောင့်ကြပ်တာတွေအပါအဝင်ရွေးကောက်ပွဲကိစ္စရပ်တွေကိုဆောင်ရွက်နိုင်မှုခက်ခဲနေတယ်လို့ဒေါက်အင်းနုစင်ကဆိုပါတယ်ရွေးကောက်ပွဲမကျင်းပနိုင်လောက်တဲ့မငြိမ်မသက်မှုတွေမဖြစ်အောင်ဆွေးနွေးအဖြေရှာဖို့လုပ်ပေမဲ့မအောင်မြင်ပဲပိုဆိုးသွားတဲ့အနေအထားတစ်ခုဖြစ်လာတယ်လို့ဒေါက်အင်းနုစင်ကသုံးသပ်ပါတယ
်။ရွေးကောက်ပွဲဒါမြန်မာတပြည်လုံးနဲ့တပြည်ကြီးမကျင်းပဘူးဆိုရင်လည်းလက်ရှိအုပ်ချုပ်နေတဲ့အစိုးရဟာကမ္ဘာမှာတိုက်ခါကြရစရာဖြစ်သွားပြီ။ဆိုတော့ရွေးကောက်ပွဲမကျင်းပနိုင်လောက်တဲ့မငြိမ်မသက်မှုတွေစစ်ပွဲတွေဘာကြောင့်ဖြစ်ရတယ်လဲဆိုတော့နိုင်ငံရေးကိုနိုင်ငံရေးကြီးနဲ့အဖြေရှာဖို့ဆောင်ရွက်ကြဖို့ကျွန်တော်တို့အချင်းချင်းတိုက်တွန်းကြတာလေတစ်နှစ်ကျော်ခဲ့ပါပြီဒါပေမဲ့တစတစဆိုးရတဲ့အနေအထားကိုတော့ဗီဒီအနေအထားအရတုံ့တက်လို့ရပါတယ
်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဒေသမှာအဓိကပြိုင်မဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကိုရွေးကောက်ပွဲကော်မရှင်ကဝင်ရောက်ရှင်ပြိုင်ဖို့ခွင့်ပြုချက်ချမပေးဘူးလို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါတယ်မွတ်စလင်လူထုကိုအခြေခံတဲ့အဲ့ဒီပါတီဟာ1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရကိုယ်စားလှယ်တွေရှိခဲ့ပေမဲ့ပါတီပြန်မှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။သူတို့ပါတီအနေနဲ့ကိုယ်စားလှယ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေသေးတယ်လို့ဦးကျော်မင်းကပြောပါတယ
်။နိုင်ငံတော်သမ္မတရောနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရောကော်မရှင်ရောသုံးခုစလုံးကိုကျွန်တော်စာရေးထားတဲ့ဒီကိစ္စကျွန်တော်ကိုရှင်းပြဖို့နံပါတ်ကုမကြောင်းမပြောင်းဘူးမဲထဲခွင်းလည်းမရဘူးအရေးခံခွင်းလည်းမရဘူးဆန်ငါးကနေစားပြီးတော့ဒီအရင်ရွက်ကောက်ပွဲအားလုံးမှရတယ်လူလာရရတဲ့နေ့ကနေ2030ရွက်ကောက်ပွဲအားလုံးမှကျွန်တော်တို့ဝင်ပြိုင်နေတယ်မဲထဲနေတယ်နိုင်ငံသားစစ်တီပဲနောက်ပိုင်းမှာဆီအစိုးရကကျွန်တော်တို့ကိုနိုင်ငံသားမပေးချင်ဘူးပေါ့ကွာလည်းမဲထဲခွင်းမပြုဘူးဒီရခံခွင်းလည်းမပြုဘူးကျွန်တော်တို့လက်ထက်မှာရှိတာမြို့သားမှတ်ပုံတင်နေပါတယ်အားလုံးသိမ်းလိုက်တယ်ပါနိုင်ငံသားစီစီကပြောင်းရွှေ့နေတဲ့ထုံမပေးဘူ
းဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ1990ခုနှစ်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းရိန်ဂျာဒေသမှာလွှတ်တော်အမတ်၄နေရာရခဲ့ပြီး2013ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တည်ဝင်ပြန်မှတ်ပုံတင်ခဲ့ပါတယ်2015ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်တော်တော်များများဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူးအနာရ NLG ပါတီကတော့ရခိုင်ပြည်နယ်နေရာအလုံးနီးပါးရှင်ပြိုင်မှုရှိပေမဲ့ရခိုင်အမျိုးသားပါတီလောက်ဒေသတွင်းမှာလူလူထောက်ခံမှုမရရှိပါဘူးရှင်ကျမအိတ်တနာထွန်မှာရခိုင်ပြည်နယ်ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်အုံချရဲ့လက်နက်ကင်စင်းကနေပစ်ဖြတ်လိုက်ပြီးတော့ကုလတွင်မှုချုပ်ရဲ့အစင်ကသာမှပြောလိုက်ပါတယ်။ဒါပေမဲ့လည်းဂတိကဝတ်တွေအတိုင်းတတ်မတော်ကဆက်လုပ်ဖို့နဲ့တိုင်းသားဒေသတွေမှာလည်းကလေးစစ်သားအုံပြူရာတွေမရှိအောင်လှုပ်ဆောင်ဖို့လည်းအရပ်ဘတ်နဲ့နိုင်ငံရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါကလေးတငယ်များလက်နက်ကင်များနဲ့ပဋိပက္ခဆိုင်ရာ2020ခုနှစ်ကုလအစင်ကစားမှမြန်မာစစ်တပ်ကိုပိတ်ဖြတ်လိုက်တာကိုတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ကလေးတငယ်အရေးလုံးနေတဲ့သူတွေကကြိုဆိုလိုက်ပါတယ်။ကလေးစစ်သားစုဆောင်းတာရော့ချသွားတာစုဆောင်းတဲ့ကိစ္စတွေကိုဖော်ထုတ်ပြီးအစိုးရခပ်ပါမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်လာတာဒီအချက်တွေနဲ့ပိတ်ဖြတ်လိုက်တာပါ။ဒါပေမဲ့အစိုးရအနေနဲ့အသိပေးတာတွေလုပ်တာတိုင်းသားရေဒီယိုသတင်းဌာနတွေကလည်းအသိပညာပေးတာတွေလုပ်နေပေမဲ့ဒီလိုကိစ္စတွေဖြစ်လာရင်တိုင်းခြားမှုပိုင်းကအခုချိန်ထိအားနည်းနေရလို့ Save the Children ရဲ့ကလေးတငယ်ကာဝေးဆိုင်ရာအစီအစဉ်မှုဖြစ်သူဒေါ်ညင်းညာဝင်းက VOA ကိုပြောပါဗျာ။အဝင
်ရည်ရှင်တွေတော့လုပ်နေပေါ့နော်။သူတို့ဘေးပုတ်တွေထားနေ။ဟိုကားစိတ်တွေ၊မြေထားတွေထားပါတော့သူတို့စစ်တပ်သားတွေမှလည်းဘေးပုတ်တွေထားနေ။တို့တော့လည်းပဲဘလောက်ရှိပေါ့နော်။ဒီအောက်ချက်လည်းပဲအထိအဝင်ရည်ရှင်ကကြတော့လေ။အနယ်ရင်းရဲ့အတွက်ကြောင့်ကျွန်မမြင်တာကတော့ဟိုဒီတိုင်းရင်းသားတွေနေတဲ့နေရာမျိုးတွေမှာဆိုလို့တိုင်းရမယ်ဆိုတဲ့ဟာမျိုးကလည်းအဝဲဖြစ်လာမှုဖြစ်လာလေဒါစစ်တမ်းကောက်တာမရှိဘူးပြောရမယ်ဆိုရင်လေသူ့ခြေလိုက်လုံးမှာတော့ဒီကလေးစစ်သားအုံပြူတာဒါမှမဟုတ်ရှင်စုပေါင်းတာကရှောင်းဝင်ပါဘူးဆိုတဲ့ဟာကိုဟိုဥပဒေကပြတ်ချင်းလိုက်တယ်ဆိုတော့ဒါကတော့အတားချက်ပေါ့နော်ရှေ့ဆက်ပြီးတော့အဝဲနဲ့လူကြီးများတော့ပို့လို့အောင်လို့ကျွန်မတော့ထင်တယ်ပေါ့နော်
အစိုးရမဟုတ်တဲ့တိုင်းသားလက်နက်ကိုင်တွေတည်းကဆိုရင်မွန်ပြည်သက်ပါတီဟာ2000လောက်ကဆွစ်ဇာလန်နိုင်ငံဂျနီဗာကောအဖွဲ့နဲ့ကလေးစစ်သားအုံမပြူရေးကိစ္စကိုလက်မှတ်ရေးထိုးထားပါတယ်။အလားတူပဲရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် RCSS SSC က2019နိုဝင်ဘာ29မှာဂျနီဗာကောအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ပြီးကရင်အမျိုးသားတိုးတက်ရေးပါတီချင်းအမျိုးသားတပ်ဦးပို့ဦးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နဲ့ကရင်အမျိုးသားအစည်းအရုံးတို့ကလည်းကလေးတငယ်ကာဝယ်ရေးစာချုပ်မှာအသေးသေးလက်မှတ်ရေးထိုးထားတာပါ။ မြန်မာစစ်တပ်ကိုကလေးစစ်သားစင်ရင်ကနေကုလားဖွဲ့ချုပ်ကပယ်ဖျက်လိုက်တဲ့အပေါ်မွန်ပြည်သက်ပါတီကကြိုးဆိုလိုက်ပြီးတကယ်တမ်းလဲလက်နက်ကိုင်ဖွဲ့တွေကလက်တွေ့မြေပြင်မှာစားကြောက်သဘောတူညီချက်တွေကိုအသက်ဝင်မှုရှိအောင်လိုက်နာဖို့လိုရလို့ပါတီရဲ့ဗဟိုနိုင်ငံရေးတာဝန်ခံနိုင်အောင်မငေးက VOA ကိုပြောပါတယ်
ဒါပဲဖြစ်လိုက်တော့ကောင်းပါလေဒါမဲ့လက်တွေ့တက်ဖြစ်ဖို့တော့အရေးကြီးတယ်တကယ်မြေချင်းစီနေမှာရောတကယ်ခရစ်စတန်မရှိဘူးဆိုတော့ဒါမရှိအောင်တော့ထက်စစ်ပြီးတော့ဒါပြီးတော့ကော်ဖာလုပ်ဖို့အရေးကြီးတယ်ပေါ့နော်ကိုယ်လက်မှတ်ထိုးတာပြီးတော့ဒါရဲ့မလိုက်နိုင်ဘူးဘယ်လိုလီးယူမှုကိုလုပ်မလဲဆိုတာလည်းလုပ်ရသေးရမှာပေါ့နော်
နေသားဆောင်တက်ဒီတိုင်းသားလက်နက်ကင်ကြီးချာမှာတော့ကလေးစစ်သားရှိမရှိဆိုတာအချက်လက်ကောက်ယူရခက်ခဲပြီးစစ်မှုရာမိဘနဲ့အတူလိုက်ပါရာမျိုးသူတို့ရဲ့အမျိုးသားအကြောင်းတွေမှာစေကျော်တက်အရွယ်တွေကိုစစ်ဝတ်ဆောင်နဲ့တင်ကြားပေးရာမျိုးဒါတွေကကလေးစစ်သားရှိရလို့အထင်မှားစေနိုင်ကြောင်းလက်နက်ကင်အဖွဲ့တချို့ကပြောပါတယ်မြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့အုတ်သိန်းသူသူတို့စီကိုတိုင်ကြားလာရင်ကာကွယ်ရေးဦးစီးဌာနနဲ့ညှိနှိုင်းဆောင်ရွက်ပေးရလို့တာဝန်ရှိသူတို့က VOA ကိုပြောပါတယ်လနကိုင်ပဋိပက္ခတွေမှာကလေးတွေကိုအုံချတာရက်တံမှုကလေးတငယ်ခွင့်ရမြဆိုင်ရာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုလည်းမြန်မာနိုင်ငံက2019နှစ်ကုန်ပိုင်းမှာရေးထိုးထားတာပါစာချုပ်သဘောတူညီချက်မှာဆစ်ရှင်းနှစ်အောက်တွေကိုတက်အင်အားစုဆောင်တာမလုပ်ဖို့နဲ့ပြည်တွင်းဥပဒေမှာလည်းသဘောတူထားရဲ့အချက်တွေကိုထည့်သွင်းရမှာဖြစ်ပါတယ်ကုလတွင်းမှုချုပ်ရဲ့ကလေးစစ်သားအုံပြုမှုစီရင်တဲ့မှာမြန်မာတပ်မတော်ကိုပိတ်ဖြတ်ထားပြီးမြန်မာနိုင်ငံကတိုင်းရင်းသားလမ်းတကိုင်အဖွဲ့6ဖွဲ့ကတော့ဒီစီရင်တဲ့မှာဆက်ရှိနေုံဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုမြင့်တက်နေတာကြောင့်နေဆက်ကနေပြောင်းဝင်လာမဲ့သူတွေလက်ခံဖို့အတွက်တမူးမြို့ကန်တွေစိုးရိမ်နေတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ကန့်သတ်မှုတွေဖြေလျှော့လိုက်ချိန်မှာရောဂါကူးစက်ပြန့်နှံ့မှုနှုန်းဟာစံချိန်တင်မြင့်တက်လာပြီးဆေးရုံနေရာအခက်အခဲတွေကြုံလာတာကြောင့်ယထာတွဲတွေကိုပါဆေးရုံဆောင်အဖြစ်အသုံးပြုဖို့စီစဉ်နေရတာပါဒီအချိန်မှာအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသား100ကျော်ဟာစကိုင်းတိုင်းဒေသကြီးတမူးနယ်ဆက်ကနေပြန်လာဖို့ရှိနေကြောင်းတမူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်နိုင်ဝင်းကပြောပါတယ
်လက်ရှိကျွန်တော်တို့ဒါအတိုင်းကိုတင်ပြထားတာ109ဦးပါသူတို့ကကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ့နော်အိန္ဒိယနိုင်ငံထဲမှာသွားပြီးမှတရားဝင် passport visa နဲ့သွားတာလည်းရှိတယ်ဒီတရားမဝင်သွားပြီးမှအလုပ်လုပ်တာလည်းရှိတာပေါ့နော်အဲအဲ့ဒီမြန်မာနိုင်ငံသားတွေပါဘယ်ရင်လောက်လဲဆိုတော့ကျွန်တော်တို့ဒါတိုင်းဒေသကြီးကနေကျွန်တော်တို့ဒါလက်ခံဖို့ခွင့်ပြုပြီဆိုရင်ကျွန်တော်တို့စလက်ခံမှာပါလောလောဆယ်တော့အတိအကျတော့မသိရသေးဘူး
အိန္ဒိယနိုင်ငံကိုရောက်ရှိနေသူတွေဟာစံစာတင်ကျောင်းသားတွေရှိသလိုရကန်းအလုပ်သမားတွေလည်းပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကတော့အိန္ဒိယနိုင်ငံနာဂါလန်ပြည်နယ်ကနေကျန်းစာကြောင်တက်နေသူ6ဦးနေဆက်ကနေတရားဝင်အကြောင်းကြားတာမရှိဘဲပြန်လည်ဝင်ရောက်ခဲ့တာရှိပြီးလောလောဆယ်သူတို့ကိုတမူးပြည်သူစေယုံကြီးမှစစ်ဆေးစောင့်ကြည့်နေပါတယ်တမူးဒေသခံတွေကတော့အိန္ဒိယကပြန်လာသူတွေကတဆင့်ရောဂါကူးစက်မှာကိုစိုးရိမ်တာတွေရှိနေကြောင်တမူးမျိုးနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောက VOA ကိုပြောပါတယ်
အင်းရတယ်တော့ကျွန်တော်တို့ကဒီကစိုးလေးစိုးရင်တော့ဘာမှခုဟာ109ရောက်ဆိုတာလေကျွန်တော်လည်းကြားတာဘာမှခုကြားတော့ခါကြတော့ဒီကခမ်းပါတယ်မှာထားမယ်ဆိုတော့မြို့ရကောင်မကြီးကခမ်းမကမင်းကြီးကောင်မကြီးတော့ကန့်ကွက်ကြတာဒီမှာလေကြီးရတာကန့်ကွက်စာဘုံကြီးဖွဲ့တွေကရှင်ကြီးတော့မတော်ပြီးတော့ကတ်ပြနေတယ်နည်းဘာလို့ကျွန်တော်ဒီလောက်ဆိုတော့ပြည်သူကအများစုကလက်မခံရဘူး109ရောက်ဖို့စိုးရင်လည်းစိုးရင်ကျော်လေးကြီးနေတာဘာမှစိုးရင်ကြီးနေတာဟာအိန္ဒိယဘက်ကလာနေဆိုတော့လုံးဝကန့်ကွက်ချက်နဲ့တဘောပဲခုကတော့လေ
တမူးမြို့မှာထိုင်းဘက်ကပြန်လာသူတွေကိုထားရှိတဲ့ quarantine center တစ်ခုရှိကြောင်းနဲ့အိန္ဒိယကပြန်လာသူတွေကိုတော့သူတို့ဇာတိကိုချက်ချင်းပို့ဆောင်တာမျိုးကိုပြည်သူတွေကလိုလားနေကြောင်းပြောပါတယ် တမူမိုးရေဆက်ဆက်နေတဲ့မြန်မာအိန္ဒိယနယ်စပ်ကိုမလကရေကစတင်ပိတ်ခဲ့တာဖြစ်ပြီးလက်ရှိနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းကကိုဗစ် -19 ရောဂါကူးစက်မှုအခြေအနေကိုအင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကအခုလိုပြောပါတယ်
လေလာ73ရက်နေ့ရှိမှာပိုဇီတစ်ချက်တွေလူနဲ့ရောက်ပဲရှိတာဒါပေမဲ့လေလာ73ရက်နေ့နေပြီးတော့လေရင်များမြေထားဘတ်ကားတွေနဲ့အိန္ဒိယနိုင်ငံတွင်းမှာရှိတဲ့တခြားပြည်နယ်ကလူတွေကိုလက်ခံလိုက်တဲ့အချိန်မှာအခုလူအလုံးလက်ခံတာ3000ကျော်လောက်ရှိပြီလို့ပြောရဲအဲ့ထဲမှာ14000လောက်ဖြစ်သေးတဲ့နေရာမှာ509ယောက်ဒီနေ့မနေ့ထိ509ယောက်
တခြားပြည်နယ်တွေကနေမဏိပူရပြည်နယ်ကိုပြန်လာသူတွေကိုပြည်နယ်ကျန်းမာရေးဌာနကဓာတ်ခွဲနမူနာရယူစစ်ဆေးကြောင်းခရိုင်16ခုရှိတဲ့အနက်ခရိုင်တိုင်းမှာကွာရန်တင်းစင်တာတစ်ခုကနေ3ခုထားရှိပြီး14ရက်ထားစောင့်ကြည့်နေကြောင်းနဲ့ရောဂါပိုးတွေ့ရှိသူတွေကိုဆေးရုံကတည်ထောင်ဆောင်တွေမှာထားရှိကြောင်းပြောပါတယ်လက်ရှိမြန်မာနိုင်ငံတမူးမြို့မှာအိန္ဒိယနိုင်ငံသား၈ဦးဟာအိန္ဒိယဘက်ကအာဏာပိုင်တွေကလက်မခံတာကြောင့်နေရက်မပြောင်းနိုင်ပဲရှိနေပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ 3,500 ကျော်ရှိပြီးသေဆုံးသူ 11,000 ကျော်ရှိနေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့မီဇိုရန်ပြည်နယ်မှာတော့ကူးစက်ခံရသူ 121 ယောက်နဲ့အခြားမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နာဂလန်ပြည်နယ်မှာတော့ 196 ယောက်ရှိပြီးအဲ့ဒီပြည်နယ်တွေမှာတည်ဆုံးသူမရှိကြောင်းစီးရင်ထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကိုဗစ်ကြောင့်ရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေပြီးမြန်မာနိုင်ငံဟာကိုဗစ်အလုံးခီးသွွားလုပ်ငန်းပြန်လည်ဖွံ့ဖြိုးဖို့အလားအလာအကောင်းဆုံး9နိုင်ငံထဲမှာပါဝင်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မကတော့စုစုပါ2018-2019 ခုနှစ်မှာမြန်မာပြည်ကိုလာရောက်လည်ပတ်တဲ့ကမ္ဘာလှည့်ခရီးသည်ဒေသန့်ကျော်ရှိခဲ့ပြီးသူတို့သုံးဆွဲခဲ့တဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့အခုလိုကိုဗစ်ကပ်ရောဂါကာလ2020မှာတော့ခီးသွွားလုပ်ငန်းအလုံးရပ်တန့်လိုက်ရတဲ့အခြေအနေကိုရောက်ခဲ့တာပါအခုနှစ်ဇန်နဝါရီလတုန်းကဝင်ရောက်ခဲ့တဲ့ပြပခီးသည်၄သိန်းကျော်ကနေဧပြီလအရောက်မှာတော့ခီးသည်တရာမပြည့်တော့တဲ့အနေအထားဖြစ်သွားတယ်လို့သိရပါတယ
်ဟောပို့လင်းပြောရင်ဩဂတ်စက်တင်ဘာအထိပြပခီးသွားသာဖို့မျောလင်းချက်အင်တာနက်တွေချိန်မှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမျောလင်းချက်ပြည်တွင်းခီးသွွားပဲဖြစ်ပါတယ်ကျွန်တော်အားလုံးသတိပြုရမယ့်အချက်ကကိုဗစ်လွန်ကာလနဲ့ပတ်သက်လို့ဘယ်သူမှအတွေ့အကြုံမရှိသေးပါဘူးဒါပေမဲ့တေချာကတော့ဟိုအရင်လိုတိတ်ပြီးတော့လူတွေတအားရှုပ်ထွေးပြီးကြက်တက်နေတဲ့ကြက်ညက်နေတဲ့နေရာတွေကိုသွားလိုတာတဲ့တဘာဝပတ်ဝန်းကျင်နဲ့နီးစပ်ပြီးတော့လေဝင်လေထက်ကောင်းပြီးတော့ social distancing လုပ်လို့ရတဲ့နေရာတွေကိုသွားလာတာပုံများလာမယ်လို့ကျွန်တော်ယူဆပါတယ်
ဒါကတော့အစိုးရရဲ့စတုထတာတနှစ်တာကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ရှင်းလင်းပွဲမှာဟိုတယ်နဲ့ခီးသွွားလာရေးဒုဝန်ကြီးဦးတင်လက်ပြောသွားတာပါရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းကိုပြန်လည်အသက်သွင်းဖို့ရာ COVID-19 relief plan ကိုရေးဆွဲပြီးလို့သူကဆိုပါတယ်တဘာဝခီးသွွားအဖွဲ့ချုပ် UNWTO ရဲ့စီရင်အရာခီးသွွားလုပ်ငန်းအမြန်ဆုံးဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံ20စီရင်မှာမြန်မာနိုင်ငံကထိပ်ဆုံးမှာပါဝင်နေပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံဟာကိုဗစ်အလုံးခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအလားအလာအကောင်းဆုံး9နိုင်ငံစီးရင်ထဲမှာပါဝင်နေတယ်လို့အမေရိကန်နိုင်ငံရဲ့စီးပွားရေးမဂ္ဂဇင်းတစ်ခုဖြစ်တဲ့ Fox News မဂ္ဂဇင်းထဲမှာပါဝင်တဲ့အချက်ကိုဒုတိယဝန်ကြီးကကိုးကားပြောသွားတာပါကိုဗစ်လွန်ကာလမှာတော့ခီးသွွားလုပ်ငန်းတဘာဝဟာပြောင်းလဲသွားမှာဖြစ်လို့ခီးစဉ်အသစ်တွေဖော်ဆောင်နိုင်မှုအတွက်ကိုလည်းဆောင်ရွက်နေတယ်လို့ကြားပါတယ်ပြည်ပခီးသွွားဝင်ရောက်မှုနဲ့ပါလို့ဒေသဆိုင်ရာခီးသွွားလုပ်ငန်းတွေမှာဝင်ငွေရရှိမှုအပိုင်းဟာလည်းလျော့နေသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဒုညွှန်ချုပ်ဦးအောင်ရေးဟန်ကအခုလိုပြောပါတယ်
အဲ့တဲ့ဝင်ရောက်မှုနှိုင်းရှင်ချက်မှာဆိုလို့ရှိရင်တော့ပြီးခဲ့တဲ့အလားတူကာလပေါ့နော်2019ခုနှစ်ဇန်နဝါရီလကနေမေလအထိဝင်ရောက်ခဲ့တဲ့ဧည့်သည်ရဲ့2020ခုနှစ်ဇန်နဝါရီလကနေမေလအထိဝင်ရောက်ခဲ့တဲ့ဧည့်သည်တွေမှာဆိုလို့ရှိရင်စုစုပေါင်း55ရာခိုင်နှုန်းကျော်နေကျဆင်းသွားခဲ့ပါတယ်အဲ့တော့ကီးသွားလုပ်ငန်းရဲ့ဧည့်သည်တွေဝင်ရောက်မှုကျဆင်းသွားတာနဲ့အတူကျွန်တော်တို့ဝင်ငွေရရှိမှုမှာလည်းကျော်နေကျဆင်းသွားတာရှိပါတယ်
မြန်မာပြည်ထဲဝင်ရောက်လည်ပတ်တဲ့ပြပခီးတဲ့ဥယေဟာ2018တုန်းက 3.5 သန်းကျော်ဝင်ရောက်ခဲ့ပြီး2019ခုနှစ်မှာတော့ 4.4 သန်းနီးပါးတိုးလာတာပါ။လာမယ့်ဩဂုတ်လကနေနှစ်ကုန်တဲ့အထိပြပခီးတဲ့တွေဝင်ရောက်လာမယ်ဆိုရင်ဗီဇာချင်းလျှော့ချပေးတာအပြင်ကန့်သက် area ဖြေလျှော့ပေးပြီးခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေကိုအစစ်မြှင့်တင်သွားဖို့ရှိတယ်လို့ဆိုပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ COVID-19 အရေးပေါ်ကာလထိုင်းမှာစီးပွားရေးနဲ့အလုတ်ကိုင်းဆုံးရှုံးနေတာမှုတွေဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်မဲဆောက်နဲ့တဆောင်ရမ်းမြို့နယ်အတွင်းကဆက်လီဂိတ်တွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေနဲ့မြန်မာကုန်တယ်တွေက 当初你家老婆接受比吧没？怎么一嘛吧？太尼玛那在，没少秒里屁股的那个的被他了，东拉尼巴西尼巴比的对，那在马德奈那边弄你家的，太尼玛马西瓦伊龙岩西尼尼呢？松香的那木里古人才尼亚巴的，没少秒那对，那在七彩古比西的顶对你家的，太龙岩西尼哈，没少秒把我十里个的变破皮布对当初你家巴的。
就让那个中路农场。ชาวบ้านที่อยู่แถวท่าธรรมชาติอ่ะเดือดร้อนหมดครับต้อง3เดือนกว่าแล้ว
ซงชงเนี่ยน่ะตัวนี้ก็จํานวนเนี่ยไม่เข้าป่าวจํานวนลูกก็มีคู่นี้แหละอลุตมะฤก็คลีเกยตะช่องมาณနိုင်ငံเนซัดซีบวายก็ลงနေจ้าได้ณနိုင်ငံသားฤอาลงทุกข์ยากနေจ้าล่ะบาจํานวนรู้แหละสัตว์ฤเกยติมาปูตัดซีฤเพี้ยนเนี่ยวินบောက်ฤลุท้าปี้บาบีสุบีท้ายบาตาเนี่ยเปียวสุตัวล่ะบาနေဆက်လေကိတ်တွေကနေတစ်ဆင့်မြန်မာဘက်ကိုအကြီးအမားဆုံးပို့နေတဲ့ကွန်ပျူစီးတွေအားလုံးဟာကွန်တိန်နာကားကြီးတွေနဲ့ဘန်ကောက်ကနေလာနေတာပါအများဆုံးကတော့ဂျပန်ကလာတဲ့ကားဟောင်းတွေနဲ့တပတ်ရစ်အသုံးပြုပြီးသားပစ္စည်းစုံဖြစ်ပါတယ်နေဆက်လေကိတ်ကနေတစ်ဆင့်မြန်မာနိုင်ငံဘက်ကိုဂျပန်ကနေလာတဲ့ကွန်ပျူစီးတွေပို့ဆောင်နေတဲ့မြန်မာကုန်တယ်တူကတော့အခုလိုပြောပါတယ
်ဘာမှအလုံးလုံးမရဘူးမာပြီးဒီနေဆက်နှစ်ခုလုံးအောက်ကိတ်တွေဖိတ်ထားတဲ့ခါကျတော့ဘာဒီဘကူးကန်းသွားလာမှုမရှိတဲ့ခါကျတော့ကျွန်တော်တို့ဆိုင်သမားတွေဘက်ကဆိုင်သမားတွေဘက်ကဆိုင်သမားနောက်ဒီအောက်ကနေသွားတဲ့ transit ပစ္စည်းတွေဘာမှသွားလို့မရတော့ဘူးစားတွေပါတယ်ဂျပန်300ပစ္စည်းတွေပါတယ်အဲ့ဒါကွန်တနာပုံးတွေပေါ့
ထိုင်းနိုင်ငံမှာလည်းကိုဗစ်ရောဂါနောက်ထပ်ကူးစက်သူတိတ်ဆုံးသူမရှိတော့တာကြောင့်ရောဂါထိန်းချုပ်နိုင်ပြီဆိုပြီးအစိုးရကကြေညာထားပြီးကိုဗစ်ကာလညမထွက်ရအမိန့်ကိုလည်းရုပ်သိမ်းလိုက်ပါတယ်နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကိုလည်းကျန်းမာရေးစည်းကမ်းချက်တွေနဲ့အညီလုပ်ခွင့်ပြုထားပါတယ်ဒါအပြင်ခရီးသွားလာရေးနဲ့စီးပွားရေးလုပ်ငန်းမှုတွေပြန်လုတ်ခွင့်ပေးနေပြီဆိုတော့နေဆက်ခိတ်ဖြတ်တန်းမှုတွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေကမျှော်လင့်နေကြတာပါလက်ရှိမှာတော့ထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေဘက်ကတော့နေဆက်လေခိတ်တွေပြန်ဖွင့်ပေးမပေးဆိုတာကိုတိကျတဲ့အဖြေမပေးနိုင်သေးပဲရှိနေပါသေးတယ်ဒါအပြင်ကုန်တွေလောင်နှားရတဲ့သူတွေအဖို့လည်းကုန်ကြမ်းစိတ်တွေရှိတာကြောင့်နှစ်ဖက်ကုန်တယ်တွေဆုံးရှုံးနေတာမှုတွေဖြစ်လာပါတယ်ထိုင်းမြန်မာနေဆက်ကုန်တွေရေးမှာအောက်လန်းဆက်လေခိတ်တွေဟာလည်းအရေးပါတဲ့စီးပွားရေးလမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်ထိုင်းမြန်မာနေဆက်မှာအောက်လန်းလေကိတ်ပေါင်း30ထဲမှနည်းရှိပါတယ်တဝက်ကျော်ကတော့ကုန်စည်ပို့ဆောင်နေတဲ့လမ်းတွေဖြစ်ပါတယ်လက်ရှိမှာတော့တရားဝင်နေဆက်တံတားတွေကသွားနေတဲ့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းတွေကတော့ပုံမှန်အတိုင်းသွားလာနေစေဖြစ်ပါတယ်အခုလိုမျိုးအောက်လန်းဆက်လေကိတ်တွေမှာစီးပွားရေးလုပ်နေသူတွေနေဆက်မှာအလုပ်လုပ်ကင်စားတောက်နေသူတွေနေသွားညပြန်အလုပ်သမားတွေကတော့ကိုဗစ်အရေးပေါ်ကာလ3လတာအတွင်းစီးပွားရေးဆုံးရှုံးနေတာမှုတွေအပြင်အလုပ်လက်မဲ့တွေလည်းဖြစ်ကုန်ကြပြီးနေထိုင်စားတောက်ရေးတွေလည်းခက်ခဲလာနေပါတယ်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တို့ရချင်ပါဖျံအခုဆက်လက်နားဆင်ရမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာကလဆိုတဲ့အခေါ်အဝါဟာခွဲခြားနှိမ်ချဆက်ဆံတဲ့သဘောဖြစ်လို့အခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်ဒီအဆုံးတော့ဘယ်အချင်းကစားပြီးဘယ်လိုအတိတ်ပဲနဲ့ဆုံးနှုံးခဲ့တာလဲဘာကြောင့်မနှိမ့်ညွတ်စရာအဆုံးတော့ဖြစ်လာရသလဲဆိုတာရယ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Northern Illinois Tech သို့အစ်စ်တော်အခြားဌာနပမခနှင်းစားမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီ class ရဲ့အခေါ်အဝါဟာမူလကခွဲခြားနှိမ်ချဆက်ဆံတဲ့အတိတ်ပဲမျိုးမသက်ရောက်ခဲ့ဘူးလို့ဆရာဦးစောထွန်းကအခုလိုစပြောပါတယ်
။နံပါတ်၁ကတော့ခွဲခြားဆက်ဆံတဲ့သဘောမသက်ရောက်ခဲ့တော့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီပကံခေအလှဆင်းနေတဲ့မှာကျောင်းအလှဆင်းရင်တို့ဓမ္မမဟုတ်အမှုပညာဆိုင်အလှဆင်းရင်တို့ပါတဲ့ထဲမှာကလာပန္တရာဆိုင်လည်းပါလာပဲမြန်မာပန္တရာတွေဆိုင်လည်းပါလာပဲဒီတော့ဒါရီယာဟိုခွဲခြားဆက်ဆံတာမဟုတ်တဲ့အပြင်ဒါသူတို့ဒါကြည်ကြည်နက်နက်လက်ခံထားတဲ့အသုံးဆုံးပါပဲအတိတ်ပဲပါပဲဘာမှအဲ့ဒီပကံခက်ကတုံးရုံကရန်ဆိုင်နဲ့အစိမ့်ပဲမဆောင်ပါဘူးရရင်ဆိုင်ဆိုင်မရှိပါဘူးဟ
ဟုတ်ကဲ့အဲ့ဒါဆရာမူရင်းအတိတ်တွေကကုလဆိုတဲ့ပါဠိစာကစဉ်းသက်လာတယ်ဆိုတာဟုတ်ပါဗျာဆရာ
မူရင်းအတိတ်တွေမှာနှမျိုးရှိပါတယ်တစ်မျိုးကတဏှာကနေပြီးတော့ကကုလလို့ဒါကုလလို့ဆိုရကကလာလို့အဲ့ဒါလို့ပြောတာလည်းပဲရှိပါတယ်အပြောများတာကတော့ကကုလဆိုတာကလာလာဖြစ်ဖို့များပါတယ်အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အတိတ်ပဲပါပဲဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုတယ်လို့အဲကလာကိုလည်းပဲကိုကကုလလို့အမျိုးလို့ဆိုခြင်းမဟုတ်ပေါက်ပါတယ်ဒီမှာဟိုတစ်ခုပေါ့ဒီကလာဆိုတဲ့စကားလုံးဟာမရိုင်းတဲ့စသည်တစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်တယ်လဲဥကျစန္ဒာသတိချမိပါလား
သူတို့မကြည့်အောင်ရှာ
အဲဗမာတွေကိုကလာလို့ခေါ်ပါတယ
်ဟုတ
်ကဲ့ကျေရောခေါ်တာကုလပါလေကုလလိုပဲခေါ်ပါလေဒီတော့ခမာရီယဗမာကိုခေါ်တယ်လို့ဗမာရီယကလာကိုခေါ်တယ်လို့ပဲဒီလိုပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဒီဗမာရီယလည်းပဲတချို့ဒုနာမေရမန်ကလာဆွေးနာမည်ထားရတာပဲဥကလာတို့ဘာလို့ရာဇဝင်ဆရာတို့ဘာလို့ဆွေး
ဒါပေါ့ဒါပေါ့ခင်ဗျာ
ချို့နေလဲဆင်းပဲခိုင်းလက်စားကြည့်နေမှာနော်ဒီတော့
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာ
ဟုတ်တယ်အဲ့ဒီလိုခွဲခြားစစ်တယ်ဆိုရဲအဘိဓမ္မာမျိုးတွေကဘယ်အချိန်နောက်ကလို့ခံမမိပါလဲဆရာ
ကျွန်တော်ယုတ်တရစရီထားမိတာကတော့ဟိုညောင်ရမ်းခစ်ပေါ့နော်ညောင်ရမ်းခစ်ဆိုတော့16ရာစုလောက်ပေါ့ဟိုအင်ဂျင်းနဲ့မှာစကားတစ်လုံးရှိပါတယ်အဲ့ဒါကမြင်းမှာအုံကွန်ကျွန်းမှာကလာဆိုတဲ့စကားရှိပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့
အဲ့ဒါအဲ့မြန်မာဘုံကျွမကလာဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလာဆိုတာအနေအဆားပဲအခိုင်းစီပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှနည်းနည်းသတိထားမိပါတယ်။နောက်ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိရတာဗမာလူမျိုးရဲ့အကျင့်ပဲ။ဗမာဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူး။သူများလူမျိုးလည်းပဲရှိပါတယ်။ဟုတ်။အဲ့ဒါဘာလဲလို့ဆိုတော့ဟိုသူများကိုနေနေပြပြပုံရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရလည်းပဲအရင်ရင်ကရှိရအောင်ရှိတော့သူစိတ်ဒီကုနာတော့ကလာဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာတို့ကအဖြူသာသနာပြုကြီးရောက်လာတာရှိတယ်အီတလီတို့အာမေးနီးယန်းတို့ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာတို့ဘက်မှာအညာဘက်မှာရောက်ပြီးတော့အချိန်ကျနေကြတာကိုနေကြတော့ဒီလိုလည်းပဲကလားလို့ခေါ်တာပဲကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြသူတို့နောက်ပြီးနောက်တော့တွေသူတို့လုပ်တယ်ဘယ်လိုလုပ်လဲဆိုတော့အရင်တော့ကျွန်တော်တို့ကြားကမှမလို့ဘာမှဘာမှလူလိမ္မာကလားကလားဘာညာဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလုပ်တယ်လဲလို့ဆိုတော့အာတဘူးမစကလားကပါမျက်နှာမတည့်ကလေးညစ်အဲ့ဒါမျိုးကြီးသူတို့ပြောကြတာရှိတယ်အဖြူရသာသနာ့ဒီပုဂ္ဂိုလ်ရောအဲ့ဒါလိုသူကဆလာနောက်လာလောက်တာရှိတယ်အဲ့ဒါကအကျင့်ပေါ့လေအဲအဲ့ဒီအကျင့်တွေကနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့လူထင်သွားတာပေါ့အဲ့လိုပြဿနာမျိုးပါပဲ
ဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့မဟုတ်ဒီကလာဘုံမှာဒီလိုဆိုရက်ဒီလိုရေးလူအပိုင်ဝန်ရင်းတာပြည်ပခါဖြစ်တာတွေတော့အထောက်ကသူကလာဆရာကျွန်တော်ဒီလောက်တော့ဒီအင်္ဂလိပ်ခေတ်ရောက်တော့မှစီးပွားရေးအဖြစ်အင်္ဂလိပ်သားတွေကပူပြီးတင်ကျယ်လာတော့ဒီမှာတိုင်းသားတွေကနာကြည့်ခံပြင်းလဲပါညာစီးပွားကျွန်တော်စဉ်းစားမိပါဆရာအဲ့ဒီဆက်ကြတဲ့ဒီအဒီကုံအထောက်ခံတာရှိခဲ့ပါလား
တဲဥစံပိုင်းခေတ်ကတော့အဒီကုံကမှဖြစ်နိုင်လीနော်နောက်ပြီးတော့ကလူဦးရေအနေနဲ့လည်းပဲအင်္ဂလိပ်ခေတ်မှလောက်မများပဲဘူးနော်အင်္ဂလိပ်ခေတ်မှကျတော့များလဲများသွားပြီတစ်ဖက်ကလည်းစီးပွားရေးပါညာစသည်ဖြင့်အဲ့လိုမလိုလားဆရာကြီးနဲ့ဖြစ်လာတဲ့အခါကျတော့ပုံပြီးဆိုးသွားတယ်သဘောဆောင်နေကျဖြစ်သွားမှထင်ပါတယ်အ
ဲ့ဒီတဲဥစမန်ဖြစ်တုန်းကတော့ဘရင်တွေရဲ့နတ်မြင့်ထဲမှာဘရင်နဲ့နိစ္စတဲ့အတိုင်းဝိုင်းထဲမှာလည်းပဲအဲ့ဒီမျိုးသားနေသားတွေအဖြစ်အဲ့ဒီအိန္ဒိယဘက်ကလာခဲ့တဲ့မူရင်းအချင်းအဲ့ဘက်ကလာတဲ့လူကိုယာပြီးပြေးခဲ့တာလည်းရှိမှထင်ပါတယ်ဆရာ
ရှိပါတယ်ခင်ဗျရှိပါတယ်အမကလားမျိုးသားတို့ဘာလို့အဲ့လိုတုံညာတာတွေပါလိမ့်ရှိပါတယ်သူတို့ကရိုင်းနေလို့လည်းသဘောမထားဘူးလေတတိယကျင်းနဲ့လက်ခံကြတာပဲကလားဝန်လို့ပါလို့လည်းပဲရှိတာပါပဲဒီမျိုးအတွက်သက်သက်
ဆိုအခုကျတော့ဒီကိစ္စနဲ့ပတ်သက်ပြီးခံပြင်းပြီးတော့တချို့ကတော့ပြင်းပြနေလို့ပြောလာကြရဲဆိုတော့သူတို့ကတော့အိန္ဒိယနယ်ဘွားလို့ခေါ်စေချင်တယ်ဆိုလာပဲဆရာဟုတ်ကဲ့ကျွန်တော်ရှင်းသားမိတာကအဲ့ဒီကလားဆိုတာသူတို့ခေါ်ရတာပြင်းဒီကလားနဲ့ဆက်ဆက်နေစကားလုံးတွေညီမစကားမှအများကြီးပါကျွန်တော်ထားရည်လို့ကလပဲလို့ကလုံးစားသဖြင့်ပါဆရာဒါမျိုးတို့အဲ့ဒီဟာတွေတော့ဘယ်လိုလုပ်ပြင်ပါလဲ
mulaan temai pasal ema tiku bato abade. Era garo pagu temai ne pada abade. Pagu temai masih usen lagu dia pion era gar di kelari ne nyai pianyara u. Era kuna dong si dia kelari ne pagu a mone elu pinya pianyara abade kajaro. Ei ma kelari ye ye ngasi de. Era u pasal ema nengah jaza lu tiang lain dek kajaro, deh beri ada rogu, suwa guna, pelu rumah, guh temain nama sesa dek. Nau dah jero India nwe walu, India dalu, elu piore nentu bare. Endalebe mula iya jaro mesiro guli, elam yuli po, cunga bare. Ejana lo, gunung pian pian hamiu aro, tipe senai memu temau.
ตะเกรอเจมมาอินเจมเลเวตะเกรอินเดียลาเรอินเจมญาติบ่ชนะโอเคตาตาตาญาติอ่ะซะสรเอลาวที่คันบีลาเกปิรอดิญมาลิญูยาไอ้อินเจมผู้รอเสร็จแล้วกินตรงลาปิรอบีโลอะกุคํามาละไปมาอะกุคิดขึ้นมาสู่มะโลมงตีเอสไปด้วยตะชูสีมาปอลาจาเลยเสียไอ้กิตาวอซะเนี่ยเป็นลุซุนตะลุอันเสียบาชิโลลุเปียงเลยตัวเลยที่ใจ
ภาพที่เปียงเลยตัวเลยสรแล้วอดุรุมณีรัตตะหาเวโหสุป้องปิรณีรัตไทนาเตี่ยวๆคว้นลุปีคันณีรัตตะณีรัตไทนาตะโบราไม่จิลุโหขึ้นมาไปโหดีมาตะคู่จนต่อสิ้นซะมีล่ะกะลูเยสิทธิ์แท้ยินเจมุเนี่ยอายิสั่นเลยมาขึ้นมาเลยบาจองแล้วเลยสรซ้อๆมาไปจนเอ้ยตะยุคเมษุเตียวเนี่ยจนสุนุ่ยขึ้นมาเลย เออจนจ้าชะละก็ติยุคติก็ปมารีกูเบลุขอเลยสรอ้อยินน้องก็บ่ดิจนจ้ากูก็อ่อตาวะลุจ้ากูเลยอ่อตาวะลุสรก็คุยเมลุเปียวล่ะปมาหูจนจ้ากูคุยเมลุโอ้ว่าเออดิโลเมจิรอสรก็ฤจ้ากูก็อ่อตะกุ่ยอ่อตะกุ่ยสรกุ่ยอ่ะตะเยอะไอ้เราตะเยเมลุเออเอลุขอดาบะเมติดอโหปูปิรอเมยินเจบ่าว เอ้อน่ะပြောอ่ะมากูเว้ยจนไม่สวยเลยจนกูอ้านน่ะเลยจ้าสิทธิ์ซูตรุวงคํามาเลยตรุก็เลยเว้ยดีมานี่เด้ดีอุดิสรก็ตมารุดีอุดิก็ตอๆกูยังเงินน่ะบาเลยสิพี่บอกว่าไอ้คือเอริสกาดิไม่ต้องหรอกบาลูกเด้มาเอลูပြောเลยไอ้တော့ดาริอ่ะย้ายนี่เลยกาลสึกก็ไม่สิงจินตัดได้กาลอ่ะหลุษาดิอ่ะหมู่เจ็ดมา ဒီကဘာမှမဟုတ်အဲ့ဒါလို့ခေါ်တာမှမဟုတ်ပါဘူးကျွန်တော်တို့ဗမာတွေကဒီတိုင်းရင်းသားတွေအပေါ်မှာတော်တော်ကိုရေးရဆက်ဆက်ပြောတာဆိုတာရှိပါတယ်အခုကလာမနိုင်ရခိုင်မဲဆိုတော့ဒါတော့ရခိုင်မဲလို့ဘုရားကပြောင်းပြလိုက်တော့တော်သေးတာပေါ့အဲ့ဒါလေးလူကဆွဲပြီးတွေ့ရတူပါစားဟုတ်ကဲ့ဟုတ်ကဲ့နောက်တော့ဟိုချင်းလက်ဗရမရရောက်တော့ဘာလို့ဆိုတော့ ล้วนสู้ได้กิษาเลยเว้ยไอ้อะไรเนี่ยตะแกะกูย้ายใส่ในแขกก็ย้ายใส่ในดาวย้ายน้องก็ต้องน่ะบาล่ะเราเจอเราตุ๊ดๆเนี่ยตริธามีโหลเลยขึ้นน่ะงารู้กูยินดีได้คิดหยอกปีส่วนดาริต้องน่ะกูเสร็จเสียแล้วตะบอทาบุไอ้อะยี้จิจะขึ้นมาเลยคุณน่ะเราเนี่ยซื้อนุได้ตะยุไม่สวยเลยส่วนไอ้อะนี่กูเปลี่ยนเปียวมาก่อนมาตรุเสร็จเสียแล้วเมียนนี่บาเลยไอ้อะหลุเสร็จตัดปุหลุบาเลยทีนี้ ကလာခေါ်တော့မကြိုက်ရင်အဲ့ဒါကိုတော့ကျွန်တော်တို့ကပြန်မှာပေါ့တလိုင်းဟိုတောင်မှကျွန်တော်တို့ကလိုင်းမခေါ်တော့ဘူးလေမုံလို့ပဲခေါ်တယ်အဲ့တော့သူတို့ကြိုက်တဲ့ဟာကိုခေါ်ဖို့ပဲရှိပါတယ်
ုရတီရဲကိုရောက်ရှိလာပြီးမိုးအေးနဲ့ယာတီတုတ်ခေးယောဂါတွေဖြစ်များလေရှိတဲ့အချိန်မှာကိုဗစ် -19 ယောဂါပိုကူဆက်ခံရသူတွေကိုလည်းပြည်တော်ပြန်ဒီကနေတဆင့်နေစဉ်ရက်ဆက်ပြန်ပြီးဖော်ထုတ်တွေ့ရှိလို့နေပါတယ်။နိုင်ငံတခြားကနေပြန်လာတဲ့မှတ်တမ်းရှိပြီးယောဂါပိုရှိတဲ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေမှာတွေ့နေရသလိုနိုင်ငံတခြားကနေပြန်လာတဲ့မှတ်တမ်းလည်းမရှိယောဂါပိုရှိတဲ့သူတွေနဲ့လည်းထိတွေ့မှုမရှိတဲ့သူတွေမှာပါယောဂါကူဆက်ခံရသူတွေရှိလာတာကြောင့်စိုးရိမ်စရာအနေအထားတစ်ခုကိုရောက်ရှိလာပြီလို့ဆိုရမှာပါ။COVID-19 နဲ့ပတ်သက်တဲ့ကန့်သက်ချက်အများစုကိုလည်းပြန်လည်ဖြေလျှော့လိုက်ပြီးဖြစ်တာကြောင့်ဒီချိန်မှာပညာရှင်တွေကြိုတင်ခန့်မှန်းထားခဲ့သလိုယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အချိန်များဖြစ်လာမလားဆိုပြီးစိတ်ပူနေကြတဲ့သူတွေလည်းရှိပါတယ်။အကြောင်းအရာအခြေအနေတွေကယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေဘက်ကိုဦးတည်နေပြီးပြည်သူလူထုတဦးချင်းစီရဲ့ကျန်းမာရေးအသိပညာရှိမှုနဲ့လိုက်နာဆောင်ရွက်မှုတွေဟာဒီချိန်မှာအလွန်ပဲအရေးပါနေတာဖြစ်ပါတယ်။လူကြတဲ့တောင်းရင်နှာခေါင်းစည်းတက်ဆင်သွားလာဖို့လိုပြီးနာချေချောင်းဆွဲတဲ့အခါမှာပဝင်းကျင်ကလူတွေကိုထိခိုက်မှုမရှိအောင်ကူဆိုက်ကြဖို့နဲ့အတုံးပြူပြီးရဲ့နှာခေါင်းစည်းနဲ့တ िश ူတွေကိုစနစ်တကျဆွန့်ပစ်ဖို့အလွန်အရေးကြီးတယ်လို့အငိမ့်သောပေါမုခတူဖြစ်သူပေါမုခဒေါက်တာဒေါ်ခေမာမြားကအခုလိုပြောခဲ့ပါတယ
်။အတ္တနဲ့ပရံမြရမယ်ဆိုတာပေါ့နော်။အဲ့တော့ကိုခါအကောင်လို့တလို့ခုနကလူဒီပေါ့နော်။နာချေချောင်းနာချေချောင်းဆိုးရဲ့ဥထုတ်တော့မြဘဇကားစီခရီးတယ်လို့သူတွေနဲ့အများကြီးတွားရတယ်ပေါ့နော်ဗစကားဂိတ်တွေဘာလို့မှလက်သူတို့လည်းကျင်ညာပြီးသားဖြစ်တယ်လက်ကင်ဘာအုပ်စိုးပါလက်ကင်ဘာခင်မှုတော့မရှိဘူးဆိုရင်တ िश ူနဲ့ကာပါအဲ့သုံးပြားတ िश ူကိုလည်းဟိုပြစ်ဒီပြစ်ပြက်ခဲလို့မရဘူးကိုကကိုချိုးချိုးရင်းလင်းနဲ့ဆောင်းထားမယ်ချိုးချိုးရင်းဆောင်းထားပြီးသုံးပြားတ िश ူကိုချိုးချိုးရင်းချက်ထည့်မယ်နော်ဟိုအမိုက်ပုံးဆိုတာလည်းအဝေးပင်သားသွားပြန်မှမသိတော့မပြစ်သေးဘူးဆိုရင်လွတ်ပြစ်ခဲ့မှာပဲနော်ကိုကကိုချိုးချိုးရင်းလေးကိုကိုတ िश ူကိုကိုထဲကိုကကိုလုံအောင်ထုတ်ကိုကကိုပြီးတော့ပြစ်ပေါ့နော်အမိုက်ပုံးကြောင့်ပြစ်ပေါ့အဲ့ဂျိုဂျိုအိတ်နဲ့ဂျိုဂျိုအိတ်ကလည်းမဆောင်ရဘူးဆိုတော့လေတိုးတော်လည်းအခုတော့ရှိပါသေးတယ်ဂျိုဂျိုအိတ်တွေလည်းတိုင်းပြည်မှာမကုန်သေးရအဲ့တစ်ခုလည်းတော့လုံချောင်းထည့်ရမယ်စက်ကူအိတ်ထဲပဲထည့်ထည့်ပေါ့နော်ထည့်ပြီးရင်ပြစ်ရမယ်ပေါ့ပြီးရင်အဲ့အမမျိုးဟိုဒီလက်ကင်မော်ရိုတ िश ူရောမရှိရင်ကိုကကိုနာချီချောင်းဆိုတာပြင်ပကိုမရောက်အောင်လို့ဒီအမုံမွားညာတွေတခြားလူတွေကူးဆက်မှာဖြစ်တဲ့အတွက်တောင်စင်းနဲ့ကာပြီးတော့ဆိုးပါပေါ့နော်ဆံမတို့တွေကိုတောင်စင်းနဲ့ကာဆိုးပါစားတင်ထားကြပါပေါ့နော်အဲ့လိုပြီးရင်ဘတ်စကားဘောတွေပါမှာလည်းအခြားလူတွေကအမှုမဲ့မဲ့မဆိုးရင်မဆိုးပေါ့နော်အခုချင်းချင်းတော့ပညာပေးရမှာပေါ့နော်ပြီးတော့နှာခေါင်းစီးဆင်းမယ်ဆိုလို့ရှိရင်လည်းစနစ်တကျနှာခေါင်းစီးကိုဆီးရမယ်နှာခေါင်းလည်းပိတ်ရမယ်ပါးစပ်လည်းပိတ်ရမယ
်နှာခေါင်းစီးတက်ဆင်တာနဲ့ပတ်သက်ပြီးအယူဆအမှားတွေကိုလည်းအများကြီးတွေ့နေရတာပါအတွင်းပြင်ပြောင်းပြန်တက်နေကြတဲ့သူတွေရှိသလိုနှာခေါင်းအော်မတက်တဲ့သူတွေမေးစည်းအော်မတက်တဲ့သူတွေစကားပြောတဲ့အခါနှာခေါင်းစည်းကိုမေးတိုင်းထားတဲ့သူတွေနဲ့သုံးမိသားနှာခေါင်းစည်းကိုပြန်လဲအသုံးပြုနေကြတဲ့သူတွေကိုလည်းတွေ့မြင်နေကြရပါတယ်။နှာခေါင်းစည်းတက်ဆင်အသုံးပြုတာနဲ့ပတ်သက်ပြီးဘလို့ချက်တွေကို queue site လိုက်နာတင်ပါတယ်လို့မေးကြည့်တဲ့အခါပမောက္ခဒေါက်တာဒေါ်ခေမာမြားကအခုလိုရှင်းပြခဲ့ပါတယ်။အဲ
့နှာခေါင်းစည်းကိုဗစကားပေါ်ရောက်လာတော့ဟိုပြစ်ဒီပြစ်လွှတ်ထားလို့လည်းမရဘူးဖုန်နေပေပြီးတော့အဲ့ဒါကိုပြန်တိုင်ကိုပဲကူးမှာပေါ့နော်။အဲ့လိုပြီးတော့ကြာအစက်ရောင်အခုဗစကားပေါ်မှာအစက်ရောင်နဲ့တက်ခဲလို့ရုံးတဲ့လဲကြောင့်အဖြူရောင်နဲ့ပြန်တက်မယ်ဆိုခိုးဘက်ဒီဘက်လှန်တက်လို့လည်းမရအောင်เนาะအစိမ်းရအစိမ်းရအရောင်ရှိရအပြင်ပါဆိုအပြင်ပါပဲတောက်လျှောက်တက်မယ်ပေါ့เนาะတက်ရတဲ့အကြောင်းကလည်းဆံမဆိုးဆိုးရတယ်ရှင်းပြရတယ်အစိမ်းတက်လို့ရှိရင်နှာခေါင်းအိုးရမယ်အစိမ်းရအပေါ်မှာအမာပြားလေးပါတယ်အဲ့အမာပြားလေးကရေးကြီးရအပေါ်မှာထားပါဆိုလူတွေရဲ့တယောက်နဲ့တယောက်မျက်နှာပုံလည်းမတူဘူးနှာခေါင်းပုံလည်းမတူဘူးဒီလိုတက်တယ်ဆိုရင်ဟာဟာတက်ထိုင်အကုန်လုံးဝင်နိုင်စရာဝင်ပါပဲအဲ့တော့နှာခေါင်းကိုကိုကတက်ပြင်းကိုနှာခေါင်းကိုကိုချိုးချလိုက်ရင်နှာခေါင်းကအတိဖြစ်သွားမှာမဝင်နိုင်ဘူးတော့တောင်းတောင်းเนาะပြီးတော့ကြာရင်ဒီမှာအထက်ကလေးရပါလေအောက်ချထားပါလို့အောက်ချထားရကအဲ့အတွက်လည်းမျက်နှာကြီးကြီးသေးသေးသူကသူ့ကိုမျက်နှာလည်းကိုဆွဲချလိုက်ရမယ်ဒီမေးစီအောက်ကိုရအောင်ဆွဲချရဲနားတစ်ခုကိုချိတ်ပြီးတော့တတ်ထားရမယ်ပေါ့နော်ဒါလည်းစနစ်တကျတက်ရမယ်လို့ပြောတာပါအဲ့တော့ဒါလည်းဘာကြောင့်လဲဆံမခွန်းနာလည်းထက်တယ်လဲပြောအစင်းရောင်ဒီအပြင်ကနာနေတဲ့ပိုးတွေကိုကာကွယ်ပါတယ်နော်အပြင်ကနေပြီးတော့သူများကြီးကခုနအနာစီချောင်းထုတ်လိုက်တဲ့ဟာပဲဆိုရင်သူကမဝင်အောင်ကာဒါအလဲမစစ်လေးတစ်စစ်ရှိရယ်သုံးလွာထပ်ထားတာကိုအလဲစစ်ကစကားလိုပဲပုံမှားရစစ်ချတော့အတွင်းကအဖြူအဆိုလို့ရှိရင်ကို့မှာလည်းလူကတက်ထားတဲ့အတွက်ဒီဆုဆုဆူဆူထိုင်းတာရှိရယ်ကို့ရဲ့ချွေးထွက်တာကို့ရဲ့နှာခေါင်းကအစီတက်တဲ့အဲ့ကောင်တွေဆိုဆုပ်ပြီးရဲ့ဟာပေါ့အဖြူအနော်အဲ့အကြောင်းဖြစ်လို့အဲ့ဒါကိုစနစ်တကျတက်ပါလို့ပြောတာနော်
နှာခေါင်းစီးတက်ဆင်ပြီးတူနဲ့တူခက်ခော်ခွာနေတာဟာ COVID-19 ကာဝယ်ရေးမှာအရေးပါတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပညာရှင်တွေကအကြံပေးနေကြတာပါ။ဒါပေမဲ့နှာခေါင်းစီးတက်ဆင်တာနဲ့ရင်မလုံလောက်ပဲလက်ကိုမကြာခဏဆေးကြောတက်ဆင်ပေးဖို့နဲ့အပြင်ထွက်နေချိန်မှာလက်နဲ့မျက်နှာကိုမထိတွေ့မကိုင်တွယ်မိအောင်သတိထားကြဖို့ကလည်းအရေးပါတယ်လို့သိရပါတယ်။အခုချိန်မှာအကြောင်းအရာအခြေအနေရဲ့ရဲ့ဟာ COVID-19 ကူးစက်မှုရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေကိုဦးတည်လာနေတာကြောင့်ပြည်သူလူထုအနေနဲ့တကူရေးကာဝယ်ရေးလှုပ်ဆောင်ချက်တွေကိုသတိမလွတ်ဘဲဆက်ပြီးကာဝယ်လှုပ်ဆောင်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဘုရားတော် VOE ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ။ဘောပါကစပိန်နဲ့အစ်တလီမှာတော့ဘောလုံးပွဲတွေပြန်ဆလိုက်ပါပြီ။စပိန်လာလီဂါပွဲစဉ်တွေကိုဇော်လ17ရက်နေ့မှာပြန်ဆလိုက်ပြီးတော့ပွဲဥရအဖြစ်နဲ့ Seville နဲ့ Betis တို့ကစားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လာလီဂါပွဲတွေရနာထားပြီး3လကြာမှာပြန်ဆလိုက်တာဖြစ်ပြီးတော့ပွဲမဆခင်မှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့တဲ့သူတွေအတွက်တစ်မိနစ်ငြိမ်းသက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ဒီပွဲမှာ Seville က Betis ကို2ဂိုးကိုမရှိနဲ့နိုင်ပါတယ်။စနေနဲ့တနင်္ဂနွေနေ့ကပွဲတွေမှာတော့ Barcelona က Messi, Vidal,Alba Brightway တို့တွင်းတဲ့ဂိုးတွေနဲ့မယောကာကို၄ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ Real Madrid ကတော့ Eibar ကို၃ဂိုးတကုနဲ့နိုင်ပါတယ်။ Real အတွက်ဂိုးတွေကိုတော့ Cruz Ramos နဲ့ Marcelo တို့ကပထမပိုင်းမှာသွင်းယူခဲ့တာပါ။ပွဲဥရနိုင်ရလိုက်တာနဲ့ပရိသတ်တွေမပါဘဲကစားရတဲ့အချိန်ပေါ်မှာ Real နိပြဇီဒန်ကတော့
Bueno, no sé lo que hay que hacer. Lo único que es que como tú decías es una cosa completamente differente a lo que me
dice. Chini ga lo bias me phit kin ga lo yin chin ni ne lo ma du ba u. Da mai chano da u a da chao lo a ma po. Pain tat de ma ba lo de myo lo de myo po. Da mai a kon long di lo bae chong ni ya la le. Ya di pii twa de di lo bae twa ma so lo da u a da chao lo a ma po. Pain tat de kwe ne ma ma shi bi me le chano tat ne de lo swan kong chou sa a ma ba bae. Di bwae ne patat bi byo a yin no sa kaung ga bi prathama bai ma kon kon ga sa nai ga ba le.ဒါပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ကစားလာကြသွားပြီးခက်ခဲခဲကစားခဲ့ရပါတယ်။ကြံ့ခိုင်မှုသိမ့်မရှိလို့လား။ဘာကြောင့်လဲမပြောတတ်ဘူး။ဒါပေမဲ့ကစားသမားတွေရဲ့ကြံ့ခိုင်မှုအပိုင်းကိုလည်းကျွန်တော်တို့တေချာပြင်ဆင်ထားတာပါ။စစချင်းမှအနိုင်ရပြီးသုံးမှတ်ရလာကောင်းပါလေ
။တနင်္ဂနွေနေ့ကကျန်တဲ့ပွဲစဉ်တွေမှာ Atletico Madrid နဲ့ Athletic Bilbao တို့တကူးစီတေချာပြီးတော့ Sociedad နဲ့ Osasuna နဲ့တကူးစီတေချာသွားကြပါလေ။ Italy မှာတော့အမပေးပွဲတွေနဲ့မဟုတ်ဘဲ Coppa Italia Italy ရှုံးထွက်ပလား Semi-final ဒုတိယအကြိမ်နဲ့ပြန်ဆောက်ခဲ့ပါလေ။တော့ကြနေက Juventus နဲ့ AC Milan တို့ပွဲမှာ Ronaldo penalty လွဲသွားတာကြောင့်ဂိုးမရှိတည်ဖြစ်သွားခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ February လက Milan မှာကစားတော့ကတကိုးစီတည်ကျထားတာကြောင့် Juventus ကအဝေးကိုးနဲ့ final တက်သွားခဲ့ပါတယ်။စနေနေ့ကပွဲမှာတော့ Napoli နဲ့ Inter တို့တကိုးစီတည်ကျပြီးတော့ Napoli ကနှစ်ပွဲပေါင်း2ဂိုးတကိုးနဲ့ final တက်သွားပါတယ်။ဒါကြောင့် final မှာ Juventus နဲ့ Napoli တို့တွေ့မှာဖြစ်ပြီးတော့ရောမမြို့မှာဒီကနေ့ညကစားကြမှာဖြစ်ပါတယ်။အီလီစီရီအမပေးပွဲတွေကိုတော့လာမယ့်20ရက်နေ့မှာစမှာဖြစ်ပြီးတော့ပရီးမီယာလိဂ်ပွဲတွေကိုဒီနေ့ညမှာအက်စတန်ဗီလာနဲ့ရှက်ဖီးယူနိုက်တက်အာဆနယ်နဲ့မန်စီးတီးတို့ပွဲနဲ့စမှာပါအမေရိကန်ဘက်မှာတော့မေဂျာလိဂ်ဘောလုံးပွဲတွေကိုလာမယ့်ဇူလိုင်လ10ရက်နေ့မှာပြန်ကစားသွားမှာဖြစ်ပြီးတော့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကဒစ္စနီဝေါ်မှာအသင်းတွေအားလုံးစုပြီးပရိသတ်တွေမပါဘဲကစားသွားမှာဖြစ်တယ်လို့ပြောပါတယ်ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဘရာဇီးလ်နောက်တန်းလူတီယာဂိုဆိုးဗာနဲ့ဥရုဂွေးတိုက်စစ်မှုအက်ဒီဆန်ဂဗာနီတို့ဟာ PSG အသင်းကနေထွက်တော်မှာဖြစ်ပါတယ်။ဆိုးဗာနဲ့ဂဗာနီတို့ဟာ PSG နဲ့ဒီလမှာစာချုပ်တက်တန်းခုံမှာဖြစ်ပါတယ်။အသင်းကသူတို့ကိုစာချုပ်တက်တန်းထပ်မတိုးတာကြောင့်သူတို့ဟာဒီဘောလုံးရာသီအခုံမှာအသင်းကနေထွက်မှာဖြစ်တယ်ဆိုပြီးတော့လဲ PSG အသင်းရဲ့အောက်သားဒါရိုက်တာလီယိုနာရိုကပြောထားပါတယ်။ဒါပေမဲ့လဲဥရောပချန်ပီယံစ်လိဂ်ပွဲတွေကစားဖို့ရှိနေသေးတာကြောင့်သူတို့အနေနဲ့ဒီပွဲတွေပြီးတဲ့အထိတော့အသင်းမှာဆက်ကစားသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒါကြောင့်သူတို့နှစ်ယောက်စလုံးကိုခေါ်မယ်ဆိုရင်တော့အသင်းပြောင်းရွှေ့ခြင်းမပါဘဲခေါ်နိုင်မှာဖြစ်ပါရယ်။ Uruguay တိုက်စစ်မှုကဘာနီဟာ PSG အတွက်ပွဲ300ကျော်ကစားပြီးတော့ဂိုး200သွင်းပေးပြီးအသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့သူဖြစ်ပါရယ်။အဆက်ထဲမှာပဲ PSG ကနေပြောင်းမယ်လို့သတင်းတွေတောက်လျှောက်ထွက်နေတဲ့ Brazil တိုက်စစ်မှုနေမဟာလည်းလာမယ့်ဘောလုံးရာသီမှာ PSG မှာဆက်ရှိနေဖို့မျှော်လင့်နေဆိုပြီးတော့ Leonardo ကပြောထားပါရယ်ခင်ဗျာ။တခြားဘောလုံးသတင်းတွေမှာတော့အမျိုးသမီးတယောက်က Chelsea တိုက်စစ်မှု Hudson Odoi ကိုအာရမပြုခြင်းမှုနဲ့ဆက်ဆွဲထားတာနဲ့ပတ်သက်ပြီးတော့နောက်ထပ်တစ်စုံတရာအရေးယူဆောင်ရွက်တာတွေလုပ်တော့မှာမဟုတ်ဘူးဆိုပြီးတော့ London ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။နောက်ထပ်သတင်းတစ်ခုကတော့ Spurs အသင်းကအင်္ဂလန်ကစားသမား Dele Alli ဟာ Coronavirus နဲ့ပတ်သက်ပြီးတော့အာရှသားတယောက်ကိုလေဆိပ်မှာလောင်ပြောင်းပြေလည်ခဲ့တာကြောင့် FA ရဲ့စီးမင်းကိုချိုးဖောက်မှုနဲ့ FV England ဘောလုံးအဖွဲ့ချုပ်ကသူ့ကိုတပွဲပယ်လိုက်ပါတယ်။ဒါကြောင့်သူဟာလာမယ့် Man United ပွဲမှာပါဝင်နိုင်မှာမဟုတ်ပါဘူး။ဒါပြင် FV ကသူ့ကိုပေါင်9000ဒံငွေရိုက်လိုက်တယ်လို့ပညာပေးတင်တန်းလည်းတက်ရမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲတွေဘက်မှာတော့ဆွစ်ဇာလန်ကကမ္ဘာကျော်တင်နစ်ကစားသမား Roger Federer ဟာဒီနှစ်တင်နစ်ပြိုင်ပွဲတွေကိုကစားနိုင်တော့မှာမဟုတ်ပါဘူး။သူဟာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းကဒူးခွဲစိတ်မှုလုပ်ခဲ့တာကြောင့်ဒီနှစ်အကုန်ထိကစားနိုင်တော့မှာမဟုတ်ပဲရှင်းနေကြမှာပြန်လာမယ်လို့ Twitter ကနေကြေညာခဲ့ပါတယ်။နောက်ထပ်တင်နစ်သတင်းတစ်ခုကတော့ US Open တင်နစ်ပြိုင်ပွဲကိုငကိုအတိုင်းကျင်းပသွားနိုင်ဖို့ပြိုင်ပွဲတာဝန်ရှိသူတွေကမျှော်လင့်နေပါတယ်။2020 US Open ကို August လကုန်မှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့ပြိုင်ပွဲကျင်းပမဲ့ New York မြို့ဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်အဆိုးဝါးဆုံးခံရတဲ့နေရာဖြစ်တဲ့အတွက်ပြိုင်ပွဲကျင်းပမကျင်းပဆိုတာကိုအာဏာပိုင်တွေဘက်ကအခုလောက်မှဆုံးဖြတ်ဖို့စီစဉ်ထားတာဖြစ်ပြီးတော့မူလတိုင်းကျင်းပနိုင်ဖို့စီစဉ်နေရဲဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။အချို့သတင်းတွေကလည်းပြည်သက်တွေမပါဘဲကစားဖို့စီစဉ်နေတယ်ဆိုပြီးတော့ပြောပါတယ်။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတင်းကျပ်လွန်းတဲ့အတွက်ဝင်ပြိုင်ဖို့ကတိတ်မဖြစ်နိုင်ဘူးလို့ဂျာမနီကကမ္ဘာအဆင့်ခွနဲ့ Alexander Zverev ကပြောပါတယ်
။ I mean look everybody always wants to play a grand slam if it's possible but with the circumstances now
ကျွန်တော်ရင်တော့လူတိုင်းက grand slam ကိုကစားကြင်တာပါပဲ။ဒါပေမဲ့အခုအချိန်ကြီးရတော့ကစားဖို့ရန်ခက်ပါတယ်။ဘာလို့လဲဆိုတော့နယူးယောက်ကိုရောက်တဲ့အခါ JFK လေးစင်းမှာနှစ်ပတ် quarantine ဝင်ရမယ်။ဘယ်မှတော့လို့ရမှာမဟုတ်ဘူး။ပြီးတော့တန်းကစားလို့လည်းမရဘူးလေလေ့ကျင့်မှုတွေလုပ်ဖို့ကလည်းလိုပြီးတော့အဲ့ဒီအတွက်ကြိုသွားရင်လေဟိုတယ်နဲ့ကစားခွင့်နဲ့ပဲသွားလို့ရမှာကျန်တာသွားလို့ရမှာမဟုတ်ဘူးဆင်စနတီပွဲဆိုရင် JFK လေးစင်းနဲ့ကွင်းမာတွေမှာ6ပတ်လောက်ကြာသွားမယ်ပြီးတော့ပိတ်သက်တွေမှာပါဝဲကစားရမှာဖြစ်တယ်လို့ကိုကစားနေကြပုံမှန်ချင်းတွေမျိုးမှာလည်းကစားရမှာမဟုတ်ဘူးအဝင်လေကန်သုံးလို့မရဘူးကွင်းမာရေချိုးလို့မရဘူးမုံလဲစားလို့မရဘူးဘာမှလုပ်လို့မရသလောက်ပဲ
ဒါပြင်ကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်ကလည်းကစားသမားတွေလိုက်နာဖို့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတင်းကျပ်လွန်းတယ်လို့ပြောလိုက်သလိုနဒါလ်ကလည်းသူ့အနေနဲ့ဒီနေ့မှာနယူးယောက်ကိုသွားဖို့စမ်းသပ်မရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒါမဲ့လည်းအမေရိကန်ကနာမည်ကြီးဆရီနာဝီလျံကတော့ US Open ကိုပြိုင်ကျင်တယ်လို့သူ့ရဲ့နီးပြပက်ထရစ်မိုရာတိုဂလူကပြောလိုက်တယ်ဆိုတာတင်ပြရနေပဲဒီတစ်ပတ်အားကစားကြတာကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးချင်ပါတယ်ပြည်နယ်ငယ်ပြည်ချင်းမြို့တော်မှာစားတောက်လက်ကားစည်းတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလေယာဉ်ခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကျောင်းတွေကိုလည်းပိတ်ထားလိုက်ပါတယ်ပြည်ချင်းမြို့တော်မှာရောဂါကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြလိုက်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်၊ဘရာဇီးနဲ့ရုရှားနိုင်ငံတွေပြီးရင်စတုတ္ထအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာနောက်ထပ်သေဆုံးသူ2000ကျော်တိုးလာပါတယ်။ဒေလီနဲ့မဟာရှထရာပြည်နယ်တွေကအစောပိုင်းစီးနေမှာမပါခဲ့တဲ့သေဆုံးသူဦးရေ1682ယောက်ကိုပါထည့်သွင်းထားတာပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူ11903ယောက်ရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာသေဆုံးမှုနှုန်းအဆင့်8နေရာမှာရှိနေပါတယ်။အမေရိကန်ကတော့ကနေဒါနိုင်ငံနဲ့နယ်စပ်တီမှာမဖြစ်မနေကိစ္စတွေကလွဲလို့တွာလာခွင့်မပေးဖို့တားမြစ်ထားတာကိုဇူလိုင်လ22ရက်နေ့ထိတက်တန်းတိုးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်သမ္မတတွေရဲ့တိုက်ခတ်မှုတွေကြောင့်လူငယ်ဦးတပ်ဖွဲ့ဝင်18ယောက်ထဏ်မင်းနဲ့သေဆုံးပြီးတရားစင်လောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်အာဏာပိုင်တွေကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကတားနိုင်ငံမှာငြင်းငြိမ်းဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုက်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒီမွန်ဒါတောင်တန်းမောင်ကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်တွေခိုက်ရန်ဖြစ်ပွားတဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။နှစ်နိုင်ငံနယ်စပ်တွေချာတိုက်စုံးမှုတွေရှိခဲ့တဲ့အထိခိုက်ရန်ဖြစ်ပွားခဲ့တဲ့ပေါ်ကုလသမဂ္ဂအနေနဲ့အလွန်အမင်းစိုးရိမ်တဲ့ကြောင်းနဲ့တင်းမာမှုတွေရှင်းချသွားဖို့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံချာဆန္ဒရှိနေကြတဲ့ပေါ်အကောင်းမြင်မျှော်လင့်ထားတဲ့ကြောင်းလဲကုလသမဂ္ဂပြောခွင့်ရသူကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပြီးငြင်းငြင်းစွာဖြေရှင်းနိုင်ဖို့အားပေးထောက်ခံတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုထားပါတယ်။ပို့ထူးနေညာပဲစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ VOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။
This program has come to you from the Voice of America, Washington.